Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ။တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေလို့ American ပြည်ထောင်စုမြို့တော် Washington DC ကနေမြို့ဖုန်းဆက်တာလိုက်ပါရယ်။ VOA American အတန်းကနေ2018ခုနှစ်မေလ8ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ32.50-51တူကနေစတင်ပြီးတော့ထုတ်လွှင့်ပေးနေပါပြီ။ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ဆက်မိုးပါခင်ဗျာ။အခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာပါရှင်။ကျွန်မကခင်ဗျာတက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုကျော်အောင်နဲ့အတူကြီးညာပေးမှာပါ။ CIA အကြီးအကဲဖြစ်တဲ့ယာထားသူ Gina Haspel ဟာဒီယာဒူးနဲ့အသင့်တော်ဆုံးသူဖြစ်ကြောင်းသမရအင်ဗျူကပြောကြားလိုက်ပါတယ်။အာဖဂန်ကဘာသာရေးပွဲတစ်ခုကိုအာဖဂန်လေတပ်ကနေတိုက်ခတ်မှုကြောင့်ကလေး30တေဆုံးခဲ့ရတယ်လို့ကုလသမဂ္ဂကပြောပါတယ်။ကချင်ဒေသရင်းတိုက်ပွဲတွေကြောင့်ပိတ်မိနေသူတချို့ကိုပြန်ပြီးကယ်ထုတ်နိုင်ပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုဆမ်မုံကြီး
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့လိုသတင်းတွေပြီးကြားမယ်ထင်ပါဆိုရင်မြန်မာပြည်ကပဲတွေကိုအိန္ဒိယကပြန်ပြီးတော့ဝယ်တော့မယ်ဆိုတော့မြန်မာပဲစည်းကွက်အခြေအနေဘယ်လိုများဖြစ်လာနိုင်မှာလဲ။
ပဲဒီတဲ့ကတသိန်းခွဲတော့ဒီမှာ GTA တသိန်းခွဲလို့မရှိတော့တခြားနိုင်ငံဝယ်ပေါ့မပဲတော့ဗမာတနေငံနဲ့အစုဝယ်ဆိုဒီကပဲ
မြန်မာနိုင်ငံပဲမျိုးစုံနဲ့နှမ်းကုန်တယ်များအတင်းဘိုးအလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာမြတ်စိုးပြောပြသွားတာပါတရင်လွှာတွေကိုတင်ဆက်တဲ့အခါမှာပြည့်စုံနားဆင်ရပါမယ်အဲ့ဒါပြင် OIC အဖွဲ့ကရိုဟင်ဂျာရေးရာကော်မတီဖွဲ့လိုက်ပြီးတဲ့နောက်ဘလို့အကျိုးဆက်တွေဖြစ်လာနိုင်မလဲဆိုတဲ့အကြောင်းဆက်သွယ်မေးမြန်းချက်ရခိုင်ပြည်နယ်ရေးကုလသမဂ္ဂပူးပေါင်းဆောင်ရွက်ဖို့အတွက်အစိုးရကကြေညာထားပေမဲ့ဘယ်ချက်ကအတားအဆီးဖြစ်နေပါသလဲဆိုတာနဲ့ဟာဝိုင်မှာမိတော်ပောက်ခွေအစိမ့်ငွေတွေချော်ရည်တွေပူတွေထွက်နေတဲ့အခြေအနေကိုဘလို့ရင်ဆိုင်ရနေရတယ်ဆိုတဲ့အခြေအနေအကြောင်းတွေကိုနားဆင်ကြရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေဖြစ်နေတော့စီဝါရေးကဏ္ဍနဲ့တုတ္တဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။အရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်အောင်လင်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ CIA American ဘဟုထောက်လှမ်းအေဂျင်စီရဲ့အကြီးအကဲယာရုအတွက်အတီးပြုတ်နိုင်ဖို့ဗုဒ္ဓဖူးနဲ့အထက်လွှတ်တော်ကြားနာပွဲမတိုင်ခင်နှစ်ရဲ့အလိုမှာပဲယာယီလက်ရှိယာယီအကြီးအကဲဖြစ်တဲ့တာဝန်ယူနေတဲ့ Gina Haspel ဟာဒီယာရုအတွက်အသင့်တော်ဆုံးအမျိုးသမီးအဖြစ်သမရအင်ဗျူကပြောကြားလိုက်ပါတယ် Miss Haspel ဟာ CIA အကြီးအကဲဖြစ်တဲ့အတီးပြုတ်ပေးဖို့အတွက်လိုအပ်တဲ့လုပ်ငန်းစဉ်တွေကိုယာနှုံးပြေလှုပ်ဆောင်မှာဖြစ်ကြောင်းတနင်္လာနေ့မှာသမရအင်ဗျူပြောခွင့်ရ Sarah Huckabee Sanders ကသတင်းတောက်တွေကိုပြောပါတယ်အသက်62နှစ်အရွယ်ဝိုင်းရင်ထောက်လှမ်းရေးဝန်ထမ်းဖြစ်သူ CIA ရဲ့ယာယီဒါရိုက်တာ Gina Haspel ကအကြမ်းဖက်သူတွေနဲ့ပတ်သက်ပြီးကြမ်းတမ်းစွာစစ်ဆေးမှုတွေမှာပါဝင်ပတ်သက်ခဲ့ဘူးတာအတွက်စိုးရိမ်ပြီးဒီယာရုအတွက်သူ့ကိုမရွေးချယ်ဖို့ပြောကြားခဲ့ပေမဲ့သမ္မတ Trump ကဒီအတွက်စိတ်မပူဖို့အားပေးခဲ့တယ်လို့ Trump အစိုးရအဖွဲ့အရာရှိတွေကပြောပါတယ်။ယာယီညွှန်မှု Haspel ရဲ့ထူးခြားစွာလှုပ်ဆောင်ခဲ့တဲ့မှတ်တမ်းတွေကိုအထက်လွှတ်တော်အမတ်တိုင်းပြန်ပြီးသုံးသပ်ကြည့်ရှုနိုင်ဖို့အတွက်သူနဲ့ပတ်သက်တဲ့ကန့်သက်အဆင့်စာရွက်စာတမ်းတွေကို CIA ကတနင်္လာနေ့မှာအထက်လွှတ်တော်ကိုပေးအပ်ခဲ့ကြောင်း CIA ပြောခွင့်ရကပြောပါတယ်။ဒီစာရွက်စာတမ်းတွေထဲမှာ9/11 နောက်ပိုင်း CIA အကြမ်းဖက်ဝါရဇွဲနှိမ်နင်းဗဟုထာနာမှာသူတာဝန်ချခဲ့တဲ့ဆနစ်တာကာလအပါဝင်သူတာဝန်ထမ်းဆောင်ခဲ့တဲ့ကာလတစ်ချုံလုံးနဲ့ပတ်သက်တာတွေကိုဖော်ပြထားတာမို့ဒါတွေကိုအချိန်ယူဖတ်ကြဖို့အတွက်အထက်လွှတ်တော်အမတ်အားလုံးကိုတိုက်တွန်းကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့တောက်ချာနေ့တုန်းကသမရအင်ဗျူတာဝန်ရှိသူတွေဟာဗာဂျီးနီးယားက CIA ဌာနချုပ်ရှိရာလန်ဂလင်မှာ Miss Haspel ကိုတော့ရောက်တွေ့ဆုံပြီးသူ့အတွက်အမည်စင်းတင်သွင်းမှုကိုပြန်ပြီးမယုတ်သိမ်းမှုအတွက်ပြောကြားခဲ့တယ်လို့သတင်းတွေမှာဖော်ပြထားပါတယ
်။အီရန်နဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကနေပြီးတော့အမေရိကန်ကခွဲထွက်မလားအီရန်ကိုရယူပိတ်ဆို့မှုတွေပြန်ပြီးတော့လုပ်မလားဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ကြေညာမယ်လို့ဆိုပါတယ်။2015ခုနှစ်တုန်းကလှုပ်ထားခဲ့တဲ့အီရန်ကနျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုသမ္မတထရမ့်ကသဘောမကျတဲ့အကြောင်းမကြာခဏထုတ်ပေါ်ပြောဆိုနေတတ်တာပါ။ဒီသဘောတူညီချက်အရနျူကလ িয়ার လှုပ်ဆောင်မှုတွေကိုညှော်နယ်လာအောင်အီရန်ကိုအရေးယူပိတ်ဆို့တန်းခတ်တာတွေလျှော့ချဖို့ဆိုတဲ့ကိစ္စဟာမအောင်မြင်နိုင်တဲ့လှုပ်ရပဲလို့လည်းသမ္မတထရမ့်ကဆိုပါတယ်။အီရန်ကိုပယ်ထိန်တတ်ဒုံးကျည်စမ်းသပ်ပြစ်လို့မှုတွေရပ်တန့်မှုသဘောတူညီချက်ကဘာမှလည်းအလုပ်မဖြစ်ဘူး။ဒီသဘောတူညီချက်ဟာနျူကလ িয়ার ဆိုင်ရာစောင့်ကြည့်ကတ်တမှုတွေကိုအချိန်လွန်ကုန်ဆုံးစေတဲ့သဘောပဲလို့လည်းသမ္မတထရမ့်ကပြောပါတယ်။တကယ်တော့သမ္မတထရမ့်ကအီရန်နဲ့ပတ်သက်ပြီးတော့မတူညီတဲ့သဘောထားနှစ်ခုကြားမှာဖိအားအပေးခံရတာပါ။ဥရောပခေါင်းဆောင်တွေဘက်ကအမေရိကန်အနေနဲ့လက်ရှိသဘောတူညီချက်အတိုင်းဆက်ပြီးတော့ရှိနေစေချင်ပြီးအစ္စရေးကတော့အီရန်ဟာလိန်ညာလှည့်ပြားနေတာလို့ဆိုနေပါတယ်။မကြာခင်တုန်းကပဲအင်ဗီရိုကိုလည်းရောက်လာခဲ့တဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတော့အီရန်သဘောတူညီချက်ဟာပြပေးဆောင်တော့မဟုတ်ဘူးဒါပေမဲ့တခြားလမ်းကြောင်းလဲရှိမနေဘူးလို့ဆိုပါတယ်ဗြိတိန်ကလည်းသမ္မတထရမ့်အစိုးရကိုလက်ရှိအီရန်နျူကလ িয়ার ဆိုင်ရာသဘောတူညီချက်အတိုင်းဆက်ပြီးတော့ရှိနေစေချင်တာပါ
ပြီးခဲ့တဲ့လတုန်းကဘာသာရေးစုဝေးပွဲတစ်ခုကိုအာဖဂန်လီတက်ကတိုက်ခိုက်မှုကြောင့်ကလင်းငယ်30သေဆုံးပြီး52ဦးဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးအဖွဲ့ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ Contest KI မှာចောင်းသားလေးတွေကိုရန်ချန်းစာအာဂုံရပ်ပွဲကျင်းပဖို့အတွက်စုဝေးနေတဲ့အမျိုးသားတွေနဲ့ယောက်ျားကလေးငယ်တွေကိုအာဖဂန်စစ်တပ်ရဟတ်ရင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်လူကြီးလဲအနည်းဆုံး6ဦးသေဆုံးပြီး20လောက်ဒဏ်ရာရခဲ့တာပါ။ဒါဟာပါကစ္စတန်အခြေစိုက်ကီတာရှူရာအဖွဲ့ဝင်တွေအပါအဝင်တာလီဘန်ထိပ်ပိုင်းခေါင်းဆောင်တွေကိုအဓိကပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့အာဖဂန်အစိုးရကပြောပါတယ်။ဒီတိုက်ခိုက်မှုမှာအရက်သားတွေပါတေဆုံးခဲ့တယ်ဆိုတော့အာဖဂန်အစိုးရကအတိအမှတ်ပြုပေးမယ်။အစရုံးကတော့တေဆုံးသူတွေအားလုံးလူလူဟာတာလီဘန်တွေဖြစ်ရမယ်လို့ပြောထားတာပါ။ဒီဖြစ်ရတဲ့နောက်ထပ်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်မယ်လို့လည်းကတိပေးခဲ့ပါဗျ။တေဆုံးသူတွေထဲမှာတာလီဘန်ထိပ်ပိုင်းခေါင်းဆောင်တွေပါမပါကိုတော့ကုလသမဂ္ဂကတည်တည်ချာချာမပြောနိုင်ပါဘူး။မျက်မြင်သက်သေတွေကတော့တာလီဘန်အဖွဲ့ဝင်တွေဒီပွဲကိုတက်ရောက်ခဲ့ကြောင်းနဲ့တချို့ဟာလုံခြုံရေးအဆောင်တွေဖြစ်ကြောင်းပြောပါတယ်။အာဖဂန်နစ္စတန်မှာအရက်သားတေဆုံးထိခိုက်မှုဟာ2018ပထမလေးလပတ်ထဲမှာပဲစံချိန်တင်လောက်အောင်မြင့်မားနေတယ်လို့ကုလသမဂ္ဂကပြောပါတယ်။ January လကနေ March လအတွင်းတေဆုံးဒါမှမဟုတ်ဒဏ်ရာရတဲ့အရက်သားက2258ယောက်ရှိခဲ့ပါတယ်။
လူမှုကြီးကြပ်ရေးကိစ္စကအမေရိကန်နိုင်ငံရေးမှာလူစိတ်ဝင်စားမှုများတဲ့ကိစ္စတစ်ခုဖြစ်ဆက်ပြီးတော့ရှိနေတော့မှာပဲ။နိုဝင်ဘာလကျလို့ရှိရင်ကျင်းပမယ့်ဂျာပြရွေးကောက်ပွဲတွေမှာတရားဝင်နေထိုင်ခွင့်တွေကိုကန့်သတ်မှုတွေလုပ်ဖို့အမေရိကန်ပြည်သူအများစုကထောက်ခံမဲပေးကြမဲ့သဘောတွေလူလူစစ်တမ်းတွေမှာမြင်နေရပါတယ်။ရှိုးဆဲဝါရီသူတေသနလုပ်ငန်းရဲ့ပြီးခဲ့တဲ့အေဘီလာတုန်းကလုပ်ခဲ့တဲ့လူလူသဘောထားကောက်ခံမှုအရအမေရိကန်ပြည်သူတွေရဲ့၃ပုံ၂ပုံဟာတရားဝင်နေထိုင်ခွင့်တွေကိုရှော့ချရေးထောက်ခံကြလိမ့်မယ်လို့ဖော်ပြနေပါတယ်။လက်ရှိအမေရိကန်အစိုးရရဲ့မူဝါဒမှာဖြည့်ဆွတ်ထားတာတွေကအမေရိကန်ပြည်ထောင်စုကိုတစ်သက်လုံးလုံးကင်ခွင့်နဲ့နှစ်စဉ်လူပေါင်းတန်းတန်းလောက်တရားဝင်လာရောက်ခွင့်ပြုထားတယ်။အစိုးရကတနစ်ကိုလူပနှစ်ယောက်လောက်ထပ်ပြီးတော့လက်ခံသင့်တယ်ဆိုတဲ့မေးခွန်းကိုစစ်တမ်းထဲမှာမေးလာပါတယ်။အဲဒီခါမှာဖြည့်ဆူသူ64ရာခိုင်နှုန်းကတသက်တာလုံးခွင့်ပေးတဲ့ရေအတွက်ကိုအစိုးရဘက်ကရှော့ချတင်တယ်လို့သဘောထားတွေပေးကြပါတယ်။လွန်ခဲ့တဲ့ဇန်နဝါရီလကလုတ်ခဲ့တဲ့လူလူသဘောထားကောက်ခံမှုမှာလည်းအမေရိကန်ပြည်ထောင်စုကိုရောက်လာကြမဲ့သူတွေရဲ့တရားဝင်နေထိုင်ခွင့်တွေကိုကန့်သတ်စေခြင်းတဲ့သဘောတွေကိုတွေ့ရပါတယ်။
ဖြစ်အမေရိကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကချင်ပြည်နယ်တွင်ပြင်းထန်တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြတဲ့တောတောင်တဲကထောင်းနဲ့ချီတဲ့ဒေသခံပြည်သူတွေကတချို့ကိုကယ်ထုတ်နိုင်ခဲ့တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချက်ထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ်။လောလောဆယ်မှာအားလုံးစိတ်ကူးနေကြတဲ့ကာမိုင်းမန်ဝေဒေသမှာသူ့သဘောနဲ့သူနေခဲ့သူ9ဦးမှအပကြံလူပေါင်း148ဦးကိုပြန်ပြီးခေါ်ယူနိုင်ခဲ့ကြောင်းနဲ့ကြံပိတ်မိနေသူတွေဘယ်လောက်ရှိတယ်ဆိုတာကိုစည်ရင်အတိအကျသိနိုင်ဖို့အတွက်ကူညီဆောင်ရွက်ပေးနေတဲ့အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းဝန်ကြီးကပြောပါတယ်။ဝန်ကြီးဟာကချင်ပြည်နယ်ရင်းကစစ်ဘေးရှောင်ဒုက္ခဒေရစီကိုကိုယ်တိုင်တွားရောက်ခဲ့တာပါ။ပိတ်မိနေသူတွေကယ်ထုတ်ရေးအတွက်ကချင်ပြည်နယ်အစိုးရအခက်တွေ့နေခြင်းမှာပြည်တော်စုအစိုးရဘက်ကသမရယုံနဲ့တက်မတော်ညှိနှိုင်းပြီးအဆင်ပြေအောင်ဆောင်ရွက်နိုင်ခဲ့တယ်လို့လည်းဝန်ကြီးကပြောပါတယ်။ပိတ်မိနေတဲ့စစ်ဘေးရှောင်တွေကယ်ထုတ်နိုင်ရင်တပိတ်စခန်းဖွင့်တောင်းဆိုနေတဲ့ကချင်လူငယ်တွေနဲ့ညှိနှိုင်းဆောင်ရွက်ခဲ့တယ်လို့ပြည်တော်စုနဲ့ပြည်နယ်ပူးပေါင်းဆောင်ရွက်နိုင်အောင်လှုပ်ဆောင်ခဲ့ပါတယ်လို့လည်းလူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်။တွားရောက်အကူအညီပေးနေသူတချို့ကိုလက်နက်ကင်တချို့ကလမ်းမှာပြစ်ခတ်တိုက်ခိုက်မှုတွေရှိနေတာနဲ့ပတ်သက်ပြီးလုံခြုံရေးအတွက်ပူးပေါင်းညှိနှိုင်းမှုတွေနဲ့ဆက်ပြီးဆောင်ရွက်သွားမယ်လို့ပြောပါတယ်။လက်ရှိမှာတော့ဒုက္ခသည်တွေစောင့်ဝင်နေရတဲ့အတွက်လှုပ်ဆောင်ပေးနေတယ်လို့ပညာရေးနဲ့ကျန်းမာရေးအတွက်ပါစီစဉ်လှုပ်ဆောင်နေကြောင်းပြောကြားခဲ့ပါတယ်
။ရခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်တွေကိုတည်ဆောင်လာတဲ့လှေနှစီအင်ဒိုနီးရှားနိုင်ငံအနောက်ဘက်ဆုံးကအာချေပြည်နယ်ကိုမကြာခင်တုန်းကထပ်ပြီးတော့ရောက်လာခဲ့တဲ့ဖြစ်ရဟာမြန်မာနိုင်ငံအတွင်းကနေရိုဟင်ဂျာတွေအုံနဲ့ကျင်းနဲ့ထွက်ပြေးနေတာကိုပြသနေတဲ့သက်တေတစ်ခုပါပဲ။ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းရိုဟင်ဂျာဒုက္ခသည်အုပ်စု6စုအာချေပြည်နယ်ကိုရောက်လာခဲ့ပါတယ်။အာချေပြည်နယ်ဟာဆူမထရာကျွန်းဆွယ်ထိပ်ဖျားမှာရှိနေပြီးတော့မြန်မာနိုင်ငံနဲ့ထိစပ်နေတဲ့ကပလီပင်လယ်ပြင်ရဲ့တစ်ဖက်ကမ်းမှာရှိနေတာပါ။အရင်ကဆိုလို့ရှိရင်လေခတ်ကြီးကြီးတွေနဲ့ရိုဟင်ဂျာတွေထွက်ပြေးလာလေးရှိပြီးတော့အခုနောက်ပိုင်းမှာတော့ရိုဟင်ဂျာတွေအတွက်ဒီအချက်တဲတွေပုံများလာသလိုထွက်ပြေးတဲ့လေတွေကလည်းသိငယ်လာတဲ့အကြောင်းအာချေးပြည်နယ်ရောက်ရိုညာဒုက္ခသည်တွေကိုကူညီပေးနေတဲ့ IOM နိုင်ငံတကာရွှေပြောင်းခြေချသူများဆိုင်ရာအကူအညီပေးရေးအဖွဲ့ရဲ့ခေါင်းဆောင်မာရီယန်ခိုခါကပြောပါတယ်အခုလအတွင်းအစ်ရောက်လာခဲ့တဲ့ရိုဟင်ဂျာ84ဦးကိုနေအိမ်နဲ့တခြားအကူအညီတွေပေးနိုင်ဖို့ IOM အဖွဲ့ကအခြေဒေသခံအစိုးရနဲ့ပူးပေါင်းလှုပ်ဆောင်နေပါတယ်အင်ဒိုနီးရှားနိုင်ငံဟာ1950ခုနှစ်ဒုက္ခသည်ဆိုင်ရာသဘောတူစာချုပ်ကိုလက်မှတ်ထိုးထားတဲ့နိုင်ငံမဟုတ်တာကြောင့်ဒုက္ခသည်တွေကိုတရားဝင်အသိမှတ်ပြုလက္ခဏာတွေအကူအညီပေးတာတွေကတရားဝင်သဘောဖြစ်မနေပါဘူးဒါပေမဲ့လည်းအခြေပြည်နယ်မှာအများစုဖြစ်တဲ့ရှီးဦးဇဲမွတ်စလင်တွေရဲ့မွတ်ရိုဟင်ဂျာမွတ်စလင်တွေကိုနွေထွေကြိုဆိုလက်ခံပြီးတော့အကူအညီပေးမှမှုတွေကတော့သတင်းစာတွေမှာခေါင်းကြီးပိုင်းကနေပြီးတော့ဖော်ပြခံရတဲ့လုပ်ရက်တွေဖြစ်ပါတယ်ရိုဟင်ဂျာတွေဟာပင်လယ်ပြင်တွင်းလှိုင်းလေငြိမ်သက်တတ်တဲ့ဇန်နဝါရီလနေမေလအကြားမှာအင်ဒိုနီးရှားကိုရောက်လာကြပါတယ်အခုဆိုလို့ရှိရင်ရိုဟင်ဂျာဥယျာဉ်ဟာ1950လောက်အင်ဒိုနီးရှားမှာရှိနေပြီလို့ IOM အဖွဲ့ကပြောပါတယ်မလေးရှားနိုင်ငံမှာလည်းရိုဟင်ဂျာ3,000,000လောက်ရှိနေတယ်လို့ IOM ကခန့်မှန်းပါတယ်ဒီဖွဲ့ဟာအခြေပြည်နယ်ကိုရောက်လာကြတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဒါမှမဟုတ်အမေရိကန်ပါဝင်အနောက်နိုင်ငံတွေစီကိုပြောင်းရွှေ့အခြေချရေးကိုလည်းကူညီပေးနေတဲ့အဖွဲ့လည်းဖြစ်ပါတယ်
။အိန္ဒိယနိုင်ငံအရှေ့ပိုင်းဂျာခန်းပြည်နယ်မှာတောက်တန်နေကအသက်18နှစ်အရွယ်အမျိုးသမီးကလေးတူအာဓမအပြုကျင့်ခံပြီးမိဘတင်ရှို့ခဲ့တဲ့အတွက်သူ့ခန္ဓာကိုယ်ထောက်ဝက်ကြောမိလောင်တန်ရာတွေနဲ့ဆေးရုံတင်ထားပြီးအသက်မသေးအောင်အပြင်းထန်လုံးပန်းနေရတယ်လို့ကျန်းမာရေးအရာရှိတွေကပြောပါတယ်။အဲ့ဒီပြည်နယ်မှာပဲပြီးခဲ့တဲ့သတင်းပတ်ထဲမှာအသက်16နှစ်အရွယ်ဆယ်ကျော်သက်ကလေးမလေးတူအထမပြုကျင်ပြီးမိနေပါတင်ရှို့မှုဖြစ်ပွားခဲ့တာပါ။အသက်18နှစ်အရွယ်ကလေးမနဲ့တရွာထဲနေအသက်19နှစ်အရွယ်ကောင်လေးကိုရဲတွေကဖမ်းဆီးပါတယ်။သူဟာသူ့ကိုလက်မခံတဲ့ကလေးမလေးကိုရင်နှံစီလောင်းမိတင်ရှို့ခဲ့တာပါ။အသက်16နှစ်အရွယ်ကလေးမလေးကတော့လူကြီးလေဦးကဖမ်းသွားပြီးအုပ်စုလိုက်မရင်းကျင်တာခံရပြီးတဲ့နောက်တနေ့မိဘတွေကရက်ရွယ်လူကြီးတိုင်တဲ့အခါမှာဒီလူတွေကိုဒဏ်ရိုက်ခဲ့တာပါဒေါ်လာ850နဲ့ညှိမျှတဲ့ဒဏ်ငွေဆောင်ဖို့ဒဏ်ရိုက်တိုက်ကိုမကျေနပ်ဘဲဒေါသထွက်ပြီးကလေးမလေးအိမ်ထဲမှာရှိနေတော့အိမ်ကိုမိရှို့ခဲ့တဲ့အတွက်ကလေးမလေးတေဆုံးခဲ့ရတာဖြစ်ပါတယ
်လေဗနန်နိုင်ငံမှာ2009ခုနှစ်နောက်ပိုင်းပထမဦးဆုံးကျင်းပခဲ့တဲ့ရွေးကောက်ပွဲအတွက်မဲပေးမှုတွေတင်းတင်းနေနေညကပြီးဆုံးခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံရေးပါတီကိုထောက်ခံကြတဲ့သူတွေရွေးကောက်ပွဲဖျက်မြောက်ခဲ့တဲ့အထိမ်းအမှတ်ဖြစ်အောင်ဝဲခံခဲ့ကြပါတယ်ဟစ်ဘိုလာအဖွဲ့ကိုထောက်ခံသူတွေကလမ်းမတွေပေါ်မှာမော်တော်ယာဉ်တန်းတွေနဲ့လှည့်လည်ပြီးတော့သူတို့အဖွဲ့ခေါင်းဆောင်ရဲ့တပ်ပုံတွေဟစ်ဘိုလာအလံတွေကိုဝေယမ်းခဲ့ရပါတယ်ဒီလွတ်တော်ကိုယ်စားလှယ်လောင်းပဟီယာဟာရီတီဟာဝင်းကြီးယင်ဝင်းကြီးချုပ်ဟောင်းဟာရီတီရဲ့ညီမဖြစ်ပြီးတော့သူတို့ပါတီကိုမဲထွက်ကြတဲ့သူတွေကိုသူကချီးမွမ်းဂုဏ်ပြုခဲ့ပါတယ
်ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့ကုကြောင်လင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ် VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook ကနေနားဆင်နိုင်တယ်လို့ Internet ဆာမင်နာဖြစ်တဲ့ bamis.voenews.com မှာလည်းအတန်လွှင့်ချင်တဲ့တပြိုင်နက်တည်းနားဆင်နေပါတယ်အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးမှာပါအိန္ဒိယနိုင်ငံကဒီဘန္နာနှစ်ထဲမှာမြန်မာနိုင်ငံကမတ်ပဲနဲ့ပဲဒီစိနှစ်မျိုးပေါင်းတန်ချိန်3သိန်းလောက်ပြန်ပြီးတော့ဝယ်ယူမယ်လို့ကြေညာချက်ထုတ်ပြန်လိုက်တာကြောင့်ပြည်တွင်းဈေးကွက်မှာမတ်ပဲစိနှုန်းတွေတက်သွားပါတယ်။2019ခုနှစ်နောက်ပိုင်းကစလို့မြန်မာနိုင်ငံကမတ်ပဲပဲဒီစိပဲစိကိုစတာတွေကိုအိန္ဒိယဘက်ကအဝယ်ကန့်တတ်ခဲ့တာပါ။အခုတန်ချိန်3သိန်းလောက်ဝယ်မယ်ဆိုကြေညာလိုက်ပေမဲ့ကြေညာချက်ကပုံမှန်နှစ်တည်းတဲ့နောက်ကျတာကြောင့်လေသမားတချို့ကတော့ပြည်တွင်းဈေးကွက်မှာကျနေတဲ့ဈေးနဲ့ပဲပဲတွေကိုရောင်းချပြီးဖြစ်လို့နင့်နာဆုံးရှုံးတယ်လို့မြန်မာနိုင်ငံပဲမျိုးစုံနဲ့နှမ်းကုန်တွေများအတင်းကပြောပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်ကတင်ပြပေးမှာပါအ
ိန္ဒိယကဝေယံနာထားရဲ့မပဲနဲ့ပဲဒီစိန်ကိုပြန်ပြီးဝယ်ယူမယ်ဆိုတာကြောင့်ဒီအပိုင်းအတွင်းမပဲပဲဒီစိန်ဈေးနှုန်းတွေတဒံကိုကျပ်8000လောက်မြင့်တက်သွားပါတယ်မြန်မာနိုင်ငံကတင်ပို့နေတဲ့မပဲနဲ့ပဲဒီစိန်ကိုအိန္ဒိယက2019သုံးလပိုင်းကစပြီးအဝယ်ရပ်ထားတာဖြစ်လို့ပဲစိန်နှုန်းတွေအနေဆုံးဈေးကိုကျဆင်းခဲ့တာဖြစ်ပြီးအခုလိုပြန်လဲဝယ်ယူမယ်ဆိုတဲ့သတင်းတွေကြောင့်ဈေးနှုန်းတွေပြန်ပြီးမြင့်တက်လာတာဖြစ်ပါတယ်။အိန္ဒိယနိုင်ငံကအခုဘဏ္ဍာနှစ်ထဲမှာမြန်မာနိုင်ငံကနေမပဲနဲ့ပဲဒီစိန်နှစ်မျိုးပေါင်းတန်ချိန်3သိန်းလောက်ပြန်လဲဝယ်ယူမယ်လို့ကြေညာချက်ထုတ်ပြန်လိုက်ပြီးမြန်အိန္ဒိယနိုင်ငံရဲ့ကြေညာချက်ကပုံမှန်နှစ်တွေထဲနောက်ကျသွားတာဖြစ်လို့ပြည်တွင်းဈေးကွက်မှာလေသမားတွေအနေနဲ့အဆုံးရှုံးများခဲ့ပါတယ်။ဝယ်ယူမယ့်အသေးစိတ်ကြေညာချက်ကိုတော့မထုတ်ပြန်သေးဘူးလို့မြန်မာနိုင်ငံပဲမျိုးစုံနဲ့နှမ်းကုန်သည်များအသင်းဗဟိုအလုံးမှုဆောင်ဒေါက်တာမြတ်စိုးကအခုလိုပြောပါတယ
်။ဝယ်တော့ဝယ်မယ်ဘလို့သူတို့ဘလို့လိုင်စင်ပေးမလဲဘလို့ဝယ်မလဲမရှင်းညာသေးဘူးပြောတယ်။ပဲဒီတင်ကတသိန်းခွဲတော့ဒီမှာ ETF တသိန်းခွဲတော့မရှိတော့တခြားနိုင်ငံဝယ်ပေါ့။မပဲတော့ဗမာတနေငယ်နဲ့အစိုးရဆိုဒီကပဲခွဲတန်းအကုန်ရမှာပေါ့။ပြန်ပေးသင့်တယ်လည်းကောင်းပါလား။ချို့လေသမားတွေတော့ဒီမှာတစ်ပွဲကျော်လာတော့ပစ္စည်းရောမရှိတော့ဘူး။အနေစီရနဲ့နောက်ကျနေတာလား။မက်ဆာလော်တွေကကျော် EPL ဆန်းလို့ဖွင့်မဲ့ချိန်ကျတော့လူတွေကရှင်းနေကြအခုမှလာဖွင့်တော့ဒေသမားလည်းပေါ်ကြီးပေါ်ရမက်ဆာတွေပေါ်တော့ဒေသမားလည်းသူ့လက်မားတွေကမရှိတော့ဘူးပြည်ကြီး။ဘောင်းကုန်သွား
။ပြီးခဲ့တဲ့နှစ်ကအိန္ဒိယနိုင်ငံမှာပဲမျိုးစုံအထွန်းနှုန်းတန်ချိန်23သန်းရှိခဲ့တာဖြစ်လို့ပြည်ပနိုင်ငံတွေအထူးသဖြင့်မြန်မာနိုင်ငံကပုံမှန်ဝယ်ယူနေတဲ့မပဲပဲဒီစိန်ပဲစင်းကုန်ကို 2019လပိုင်းကစပြီးကန့်သက်ထားတာဖြစ်ပါတယ်။ဒီလ4ရက်မပဲစင်းတော့ကပြည်တွင်းမှာဒဏ္ဍာရီကျပ်38,000ရှိခဲ့ပေမဲ့မေလ5ရက်မှာတော့ဒဏ္ဍာရီ48,000အထိမြင့်တက်သွားပါတယ်။တခြားပဲစင်းတော့နေလဲအနှဲငယ်ပြောင်းလဲဖြစ်သွားတယ်လို့ပခုတ်ကူမျိုးရဲနာပွဲုံပတ်ရှင်ဦးတင်ခိုင်ကအခုလိုပြောပါတယ
်။ပဲစင်းကုန်နဲ့အဲ့ဒီလိုပြန်ဖွင့်နေဆိုတော့ပဲစင်းကုန်နဲ့ဖွင့်မှာဆိုတော့အသေးတော့ဝင်မှာပေါ့ဗျာ။အဲ့ဒါတဲ့တရင်တစ်ဆောင်လောက်ပြန်တက်တာပေါ့။အိန္ဒိယတော့ဘယ်နိုင်ငံတော့ဘေးနိုင်ငံတွေကရောင်းရဝဲသွားတဲ့ဆိုရင်ကိုပြည်တွင်ဈေးကွက်လှုပ်လှုပ်ရှားရှားတော့အပေါ်တောင်းတွေပို့ပြီးအကျိုးမြတ်မြတ်ရတာပေါ့
။အိန္ဒိယဘက်ကပြည်တွင်းမှာပဲဝယ်ယူတဲ့အခါမှာအနည်းဆုံးဈေးနဲ့ဝယ်ယူမှာဖြစ်လို့ပြည်တွင်းမှာဈေးနှုန်းအလွန်ကျုံမြင့်နိုင်တဲ့အခြေအနေကိုသတိထားဖို့အစိုးရဌာနဆိုင်ရာတာဝန်ရှိသူတွေကသတိပေးထားပါတယ်။ပဲစင်ကုန်ကတော့အိန္ဒိယဘက်ကဝယ်ယူမယ်ဆိုရဲအရေးအယောင်မရှိသေးရမို့တောင်သူတွေအနေနဲ့2019သီးနှံအတွက်စီးပွားဖြင့်မဆိုင်ကြဖို့မြန်မာနိုင်ငံပဲမျိုးစုံနဲ့နှမ်းကုန်တွေများအတင်းကဒီရက်ပိုင်းမှာကြီးညာချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံကအိန္ဒိယပါဝင်သီးလင်ကနီပေါ်မလေးရှားထိုင်းနဲ့ UAE နိုင်ငံတွေကိုပဲမျိုးစုံတင်ပို့နေပြီး85ရာခိုင်နှုန်းကအိန္ဒိယနိုင်ငံကိုတင်ပို့နေရဖြစ်ပါရဲ့ခင်ဗျာ
ကိုယ်စော်ထက်ဖြစ်ပါれခင်ဗျာသူရရှိမြတ်ခင်ဗျာရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုကနေလူပေါင်း300ချီပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့ကိစ္စကိုနိုင်ငံတကာဥပဒေနဲ့ချိတ်ဆက်ဖြေရှင်းနိုင်ရည်ရည်ရွယ်တဲ့ဝန်ကြီးဆင်ကော်မတီတီကဖွဲ့စည်းမိကြောင်းအစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကကြေညာလိုက်ပါတယ်ရိုဟင်ဂျာတွေပေါ်ကျူးလွန်မှုတွေကိုနိုင်ငံတကာဥပဒေတွေနဲ့အရေးယူနိုင်ရည်ကြိုးပမ်းမဲ့ရိုဟင်ဂျာရေးရာကော်မတီဖွဲ့စည်းလိုက်တဲ့အချက်ကြောင့်မြန်မာအစိုးရပေါ်ဖိအားတွေပိုတိုးသွားနိုင်မလားဘလို့အခြေအနေတွေကြုံတွေ့နိုင်ရပါသလဲဆိုတာကိုပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုစားပြုဘူးတီတော်ပြည်သူ့လွှတ်တော်အမတ်ဟောင်းဦးစွေမောင်ကိုမတ်တင်ကြီးထက်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ဖြေပါတယ်
။ဖြေရတခုတိုးတယ်လို့တော့ကျွန်တော်မမြင်ဘူးတော့ဘာဖြစ်လို့ဆိုတော့ဒီ OIC မှာ58နိုင်ငံရှိတယ်။နော် member state ပေါ့နော်။အဲ့ဒီမှာ56နိုင်ငံကကမ္ဘာကုလသမဂ္ဂအဖွဲ့ဝင်ဖြစ်တယ်။ဆိုတော့ကမ္ဘာကုလသမဂ္ဂကလည်းအစကတည်းကအာဒီကျွန်တော်တို့ဒီမြမအရေးရိုဟင်ဂျာအရေးမှာဟောအားလုံးကသူတို့ကဒီတသားတဲ့အနေထားရှိတာပေါ့နော်ဒါပေမဲ့ဒါကဘာဖြစ်ဖြစ်ဒီ OIC member တွေကလည်းတိတဲ့တစ်ခုကော်မတီဖွဲ့ရဆိုတော့စောစောကကဘာကူလာသမဂ္ဂကလုံနေတဲ့လုံခြုံရေးကောင်စီတို့ဟောတခါကျွန်တော်တို့ဒီအမေရိကန်ရဲ့နိုင်ငံသားရဲ့ဝန်ကြီးဌာနတို့ကနေလုံနေတဲ့အခုနစုံစမ်းစစ်ဆေးမှုတွေအဲ့ဒီမှာသွားရမှတော့ပို့ပြီးတော့အထောက်ကူတော့အဲ့လိုပဲဖြစ်မယ်လို့ပဲကျွန်တော်ကအဲ့လိုမြင်တာပ
ါအခုလောလောဆယ်မှာလည်းမြန်မာနိုင်ငံကကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုတောင်းမှလက်သင့်ခံမထားပါဘူးဆရာအဲ့တော့ဒီ OIC အဖွဲ့အနေနဲ့ရောအထောက်ထားရှာတဲ့နေရာမှာအခက်အခဲများတွေ့နိုင်ပါသလား
အမှန်တကယ်ပဲကုလသမဂ္ဂအဖွဲ့စည်းလက်အောက်ခံအဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ဒီနိုင်ငံရေးစင်တာရှိတယ်အဲ့လိုဆိုရင်တော့အော်ဘာပေါ့နော်ဒီခုန OIC ကဖွဲ့စည်းမဲ့အဖွဲ့စည်းတွေလေဒါအသက်ဆက်မဟုတ်ဘူးဒီလမ်းကြောင်းမှာပါပဲသွားပါအကယ်၍ပူးပေါင်းဆောင်ရွက်ဖို့စံတာမရှိလို့ကတော့ဒါကအပြောတတ်တတ်ပဲဖြစ်မှာပေါ့နော်ဒါကုလသမဂ္ဂအဖွဲ့စည်းနဲ့ပူးပေါင်းဆောင်အပြောတတ်တတ်ပဲဖြစ်မယ်လက်တွဲမှာတော့ဒါဖြစ်လာဖို့မဟုတ်ဘူးဆိုတော့ဒီဟာကိုဘလောက်တိဖြစ်မယ်မဖြစ်ဘူးဆိုတာကတော့ဒီမြန်မာအစိုးရရဲ့နော်ဒီပူးပေါင်းဆောင်ရွက်မှုနော်မြန်မာအစိုးရရဲ့ဒါကမ္ဘာနိုင်ငံရေးဇက်ခုံကိုဒီအမြင်ကြည်ကြည်ထားပြီးတော့နော်မြန်မာနိုင်ငံအစိုးစီးပွားမြန်မာနိုင်ငံသူနိုင်ငံသားအားလုံးအပါဝင်ရိုဟင်ဂျာတိုင်းရင်းသားတွေအားလုံးရဲ့အစိုးစီးပွားကိုအခြေခံပြီးတော့ဒါစဉ်းစားရမယ့်ချက်ပ
ါဟုတ်ကဲ့ရှင်နောက်တစ်ခုကဆရာဒီမောင်တော်အင်းတင်ကိစ္စပေါ့နော်အင်းတင်လူသတ်မှုကိစ္စမှာဆိုရင်လည်းဒါစစ်တပ်ဘက်ကနေပြီးတော့အရေးယူလာတဲ့အနေအထားရှိပါတယ်နောက်တစ်ခုကဒေါအောင်ဆန်းစုကြည်လည်းပြောပါတယ်ဒါတက်တဲ့အထောက်ထားခိုင်ခိုင်လုံလုံရှိရင်ဒါတရားဥပဒေကြောင့်အရေးယူမယ်ဆိုပြီးတော့ပြောထားတာလည်းရှိပါတယ်ဆိုတော့ပြည်တွင်းမှာရောဒီလိုအချက်လက်တွေဖော်ထုတ်ပြီးတော့ဟိုတရားဥပဒေကြောင့်အရသွားမယ်ဆိုရင်ရောဖြစ်နိုင်ပါသလားဆရာတို့ဒီအပေါ်မှာဘယ်လိုသုံးသပ်ပါလဲ
အင်းတဲ့ကိစ္စတစ်ခုလေးကိုကြည့်ပြီးတော့ကျွန်တော်တို့ဒီနိုင်ငံတော်အစိုးရပဲဒါဥဆောင်ပြီးတော့လုပ်နေတယ်လို့ဒါကျွန်တော်တို့ကတော့ပြောလို့မရဘူးအဲသူတို့မှလည်းအခက်အခဲတွေရှိမှာပါအကောင်းဆုံးကတော့ဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ခုနမြန်မာနိုင်ငံအစိုးရနဲ့ပူးပေါင်းပြီးတော့ဒီလုပ်မယ်ဆိုရင်အဲ့ဒါမှပူပြီးမှ credible ဖြစ်မယ်ထင်သာမြင်သာရှိမယ်ဟိုဒါမှအောင်မြင်မှာဟိုတီးတန့်တစ်ခုဒီမြန်မာအစိုးရကိုပဲဒီလုတ်ခိုင်းလို့ရှိရင်တော့ဟိုတကယ်လုံရင်ကျွန်တော်တို့ကအဖြေကထွက်လာမှာပဲဘာလို့ဆိုတော့ဒီအဖြေကိုလည်းတကဘာလုံးနှိပါးကသိနေကြတယ်ဘာလို့ဆိုတော့ဒီပြဿနာမှာလူခုနကသိတဲ့တန်နီဘာကတဖက်နိုင်ငံကိုရောက်နေတဲ့အတွက်အဲ့ဒါအထောက်ထားပဲနောက်တစ်ဖက်ကဒီအထောက်ထားကိုတင်ပြမှသာ ကျမတို့လုပ်မယ်ဆိုတဲ့စကားဒီနေရာမှာကျွန်တော်မိဘနှုတ်ခုမိခြင်းလေအဲ့ဒီအထောက်အထားဆိုတာခုနဆိုတော့နော်ဒီမတင်းကျင်းတာတို့မီးရှို့တာတို့နော်ဒါဘယ်လိုမသိပဲနော်အဲ့လို rape လုပ်တဲ့အချိန်မှာဟိုအဲ့ဒီ rape လုပ်တဲ့လူကဘယ်သူຢາရုဘလောက်တယံတက်ဖွဲ့ဘလောက်ဆိုတာကိုဘယ်သူမှမမှတ်နိုင်ဘူးနော်ဘယ်သူမှလည်းရုပ်ကိုမှတ်မိမှာမဟုတ်ဘူးနောက်တစ်ခါကိုယ့်အင်ကိုသွားပြီးမှမီးရှို့တဲ့လူကသူတို့ကမီးပေးမီးလောင်မဲ့အရေးကနေဖက်ပြနေရတဲ့အချိန်မှာကိုရိုးအင်ကိုမီးလာရှို့တဲ့လူတွေကဘယ်သူတွေလဲသူတို့ကဘာတွေဝတ်ထားရတယ်လဲသူတို့ရဲ့ရင်ဘက်မှာကိုယ်ပိုင်နံပါတ်ဘယ်လောက်တက်ထားတယ်လဲဘယ်တက်ရန်ကလဲနော်ဘေးစခန်းကလဲဆိုတာကိုဘယ်သူမှဓာတ်ပုံရိုက်ဖို့ဗီဒီယိုရိုက်ဖို့နော်တိတိကျကျမှတ်ယူဖို့ဆိုတာဟိုဘာလို့ဆိုတော့မလွယ်ဘူးအဲ့ဒါကြောင့်ဒီအထောက်ထားအတိအကျတင်ပြနိုင်မှအရေးယူမယ်လို့ပြောတဲ့စကားဒီဟိုနည်းနည်းလေးများယုတ်ကြည့်မတန်ဘူးလားလို့
အမေရိကန်ပြည်တော်စုမှာခြေဆိုင်နေထိုင်တဲ့အမတ်ဟောင်းဦးရှိမောင်ဟာAPH ရလို့ခေါ်တဲ့လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ရဲ့ဘုတ်အဖွဲ့ဝင်ဖြစ်တယ်လို့ရခိုင်ပြည်နယ်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကိုထူထောင်ဆောင်ရွက်နေသူလည်းဖြစ်ပါတယ်ခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်ပြည်ပခအေပီလေစီဘုတ်အတွက်ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်ကိုစလေရီရဲ့ပြီးခဲ့တဲ့အပတ်ကမြန်မာနိုင်ငံခီးစဉ်ပြီးတဲ့နောက်အခုချိန်ဟာရခိုင်ပြည်နယ်အတွက်ကုလသမဂ္ဂအဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့တင့်တော်တဲ့အခြေအနေရောက်ပြီလို့မြန်မာအစိုးရကယုံကြည်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်လေလာတုံးတဲ့သူတွေကတော့ရိုညာရီပေါ်အကြမ်းဖက်မှုတွေရှိခဲ့တာနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ကတာဝန်ခံမှုညှင်းဆုံနေတာကကြီးမားတဲ့ပြဿနာတစ်ရပ်လို့မြင်ပါတယ်ဒီအကြောင်း BOE သတင်းတော့ Oliver Slow ရန်ကုန်ကနေသတင်းပေးပို့ထားတာကိုကိုကျော်အောင်လင်းပြောပြပါလိမ့်မယ်ခင်ဗျာ
ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကိုလာပြီးတော့ရိုညာမွတ်စလင်ပြဿနာပြေလည်စေရေးတွစ်ဆုံပြောဆိုမှုတွေကိုပြီးခဲ့တဲ့ပတ်ကလုပ်ခဲ့ကြပါတယ်အဲ့ဒီကိုယ်စားလှယ်အဖွဲ့ဝင်တွေဟာကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းကနေရာတချို့ကိုရောဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားခဲ့တဲ့ရိုညာတွေနေထိုင်ရာဒုက္ခသည်စခန်းတွေကိုရောသွားခဲ့ကြပါတယ်။သူတို့ရဲ့ခီးစဉ်အပြီးလုံခြုံရေးကောင်စီဝင်ပဋိပတ်မတ်ကယ်ရင်ပီယက်စ်ကရိုညာတွေပေါ်မှာကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရအနေနဲ့ကိုယ်တိုင်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတစ်ခုလုပ်နိုင်တယ်လို့ ICC နိုင်ငံတကာရာဇဝတ်တရားရုံးကနေပြီးတော့စုံစမ်းနိုင်တယ်လို့လည်းပြောကြားခဲ့ပါတယ်။သူတို့နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ဒေါအောင်ဆန်းစုကြည်ကတော့တက်သေးထောက်ထားတွေရှိခဲ့လို့ရှိရင်မြန်မာအာဏာပိုင်တွေစီကိုတင်ပြတင်တဲ့အကြောင်းလိုတင်ပြရင်မျှတတဲ့စုံစမ်းစစ်ဆေးမှုကိုအာဏာပိုင်တွေဘက်ကလုပ်နိုင်မှာဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်။မြန်မာစစ်တပ်ကတော့ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုလှုံ့ဆော်ထားပါတယ်။တာဝန်ရှိသူတချို့ကိုလည်းဖော်ထုတ်ထားတာရှိပါတယ်။ဒါပေမဲ့လည်းစိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ထားတယ်လို့ဆွဆွဲခံထားရတဲ့စစ်တပ်ကသူတို့ကိုယ်တိုင်လုပ်တဲ့စုံစမ်းစစ်ဆေးမှုကိုအများကယုံကြည်လက်ခံဖို့သိမဖြစ်နိုင်ဘူးလို့မြမအရေးကိုလေ့လာသူတစ်ဦးဖြစ်တဲ့ David Mathiasen က VOA ကိုပြောပါတယ
်letting them off the hook basically saying okay you've got
ဘယ်လိုရှိကောင်စီတန်တမန်ရဲ့ခီးစဉ်ကြောင့်အခုလောလောဆယ်တော့ PR ပေးခံရတဲ့မြန်မာအစိုးရအတွက်အသက်ရှူချောင်သွားစီပါတယ်ဒါပေမဲ့တကယ်ဖြစ်ရမှန်နေမရမချင်း PR ပေးနေတာကတော့လက်မလျှော့တင်ပါဘူးနောက်ပြီးတော့ရွေးစရာလမ်းကနှစ်ခုပဲရှိတဲ့ဆိုပြီးတော့လည်းလမ်းမပြတင်ပါဘူးဖြစ်ပွားခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဝန်ခံတာတွေပူပန်တာတွေဘာမှမရှိဘူးလို့ကျွန်တော်ထင်ပါတယ်စစ်တပ်ရဲ့နှိမ်နှင်းမှုတွေကလမ်းမကောင်းတယ်လို့ကျွန်တော်မြင်ပါတယ်
ရိုညာပြည်ထောင်နယ်ပတ်သက်ပြီးတော့နိုင်ငံတကာကမြန်မာအစိုးရကိုဝေဖန်မှုတွေနဲ့အတူစောင့်ကြည့်နေတဲ့အချိန်မှာမြန်မာအစိုးရကတော့တိုးတက်မှုတွေဆက်ပြီးတော့ဖြစ်ပေါ်နေတဲ့ချက်တွေကိုထောက်ပြနေပါတယ်။နိုင်ငံတော်တိုင်မင်ကန်ဒေါအောင်ဆန်းစုကြည်နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်ကိုယ်စားလှယ်တွေတွေ့ဆုံခဲ့ပြီးတော့မေလ၁ရက်နေ့ကထုတ်ပြန်တဲ့နိုင်ငံတော်တိုင်မင်ကန်ရုံးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာတော့ UNDP ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်နဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးတို့နဲ့မြန်မာအစိုးရကနားလည်မှုစာကြုံတော်တရက်ကိုလက်မှတ်ရေးထိုးဖို့ဆွေးနွေးနေတဲ့အကြောင်းအခုချိန်ဟာရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ရေးဖွံ့ဖြိုးရေးနဲ့ပြည်နယ်နေရာချထားရေးကိစ္စတွေအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့တင့်တော်တဲ့အချိန်ကိုရောက်နေပြီလို့မြန်မာအစိုးရကယုံကြည်တဲ့အကြောင်းဒေါက်ဆန်းစုကြည်ကလည်းအခုချိန်ဟာအရေးကြီးတဲ့ပြောင်းလဲမှုအချိန်ဖြစ်တယ်လို့ယုံကြည်တဲ့အကြောင်းဖော်ပြထားပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်ကိုယ်စားလှယ်တွေဟာကာကွယ်ဦးစီးချုပ်ပိုချုပ်မူကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံခဲ့ကြပါတယ်ရိုညာတွေကိုမြန်မာဘက်ကပြန်လက်ခံမှုအစင်းသင့်ဖြစ်နေတဲ့အကြောင်းနဲ့ဘင်္ဂလီဆွမ်းရောက်အကြမ်းဖက်သူတွေရဲ့လုပ်ရက်တွေကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကထောက်ပြခဲ့ပြီးတော့စစ်စင်ရေးအတွင်းမှာမြန်မာစစ်သားတွေရဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုလည်းသူကညှင်းဆိုခဲ့ပါတယ်။မြန်မာတပ်မတော်တမိုင်းမှာလိင်အကြမ်းဖက်မှုတွေမရှိခဲ့ဘူးလို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။အခုလိုမျိုးကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်ကိုယ်စားလှယ်တွေမြန်မာပြည်ကိုတွားရောက်ခဲ့တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်းဝိုင်းနဲ့မြန်မာဆိုရအကြားဆက်ဆံမှုတွေတိုးတက်လာတဲ့သဘောလို့မျှော်လင့်ရတဲ့အကြောင်းအမေရိကန်ခြေစိုက် Pacific Forum အကြံပြုဆွေးနွေးရေးအဖွဲ့ရဲ့သုတေသီတဦးဖြစ်သူကိုနေရန်ဦးက VOA ကိုပြောပါတယ်ရိုညာဒုက္ခသည်တွေပြန်လာရေးကိစ္စမှာနိုင်ငံတကာတိုင်းဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကအစပိုင်းမှာဝင်လေခဲ့ပေမဲ့ အခုခါမှာတော့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီတွေလက်ခံမှုနဲ့ကုလသမဂ္ဂနဲ့မြန်မာစိုးရတို့ပူးပေါင်းဆောင်ရွက်ကြဖို့ဒေါက်ဆန်းစုကြည်ကပြောဆိုလာတာကြောင့်ဒီချက်ဟာကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်ကိုယ်စားလှယ်တွေရဲ့မြန်မာနိုင်ငံခီးစဉ်ကရတဲ့ရလဒ်တွေတဲကတခုပဲလို့လဲသူကသုံးသပ်ပါတယ
်ကိုကျော်အောင်လေးမှာခင်ဗျာတို့ရရှိမြတ်ခင်ဗျာ Pacific မြို့တရားတွေကအမေရိကန်ပြည်ထောင်စုဟာဝိုင်ယီပြည်နယ်ရဲ့ Big Island ကျွန်းမှာရှိတဲ့ကီလာဝေယာမိတောင်ကနေပေ200ကျော်အမြင့်ရောက်အောင်ချော်ရီတွေပန်းထွက်နေတာမျိုးပတ်ဝန်းကျင်ဒေသခံတွေကိုအာဏာပိုင်တွေကဘေးလွတ်ရာကိုရွှေ့ပြောင်းပေးနေရပါတယ်။ဒါပေမဲ့မိတောင်ရှင်နေကြမှာနေထိုင်နေရတဲ့ဒေသခံတွေကတော့တိတ်ပြီးတော့စိုးရိမ်ပုံမရကြပါဘူး။အပြည့်စုံကိုဒေါခင်မျိုးတက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ Pacific သမုတ်တရအလဲပိုင်းမှာတည်ရှိတဲ့ Hawaii ပြည်နယ်ဟာကျွန်းကြီး6ကျွန်းပါဝင်တဲ့ကျွန်းစုဖြစ်ပြီးချော်ရီတွေပန်းထွက်နေတဲ့ကီလာဝေယာမိတောင်ကတော့အကြီးဆုံးကျွန်း Big Island အရှိတောင်ဘက်မှာရှိနေပါတယ်။တနင်္လာနေ့မနက်ပိုင်းမှာကွဲချောင်း10ခုကျော်ကနေချော်ရီရီပန်းထွက်ပြီးနေ26လုံးနဲ့အဆောက်အဦ9ခုတဲ့မနေ့ပျက်စီးသွားခဲ့တယ်လို့အရေးပေါ်ကယ်ဆယ်ရေးဌာနအရာရှိတွေကပြောပါတယ်ဒေသရင်းနေထိုင်သူ1900လောက်ကိုပြီးခဲ့တဲ့သတင်းပတ်ကလေးကဘေးလွရာပြောင်းရွှေ့ပေးခဲ့တာဖြစ်ပြီးမီးရောင်ပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာသူတော့မရှိခဲ့ပါဘူးဒါပေမဲ့ချော်ရီဘူးတွေကနေတစ်ပင်နဲ့အဆောက်အဦတွေကိုမီးဆွဲလောင်လာနဲ့မီးရောင်လှုပ်ရှားမှုကြောင့်ထွက်နေတဲ့အန်ဒီရဲ့တိတ်ကြီးတဲ့အဆိတ်ငွေတွေရဲ့အန်ဒီရဲ့အတွက်သတိထားကြဖို့အတွက်သတိပေးနေတာပါခီလာဝေယာမီးတောင်ရဲ့မြောက်ဖက်မိုင်30လောက်အကွာကဟီလိုအရမှာနေထိုင်တဲ့ကိုဇော်ကြီးကိုဒေသအခြေအနေနဲ့ပတ်သက်ပြီးသိရဖို့အတွက်မေးကြည့်တဲ့အခါအခုလိုစပြောပါတယ
်ဒီဖိတ်အလန်ရဲ့ဒီမီးတောင်တော့သူကအရှင်ပဲလေမဟုတ်သူကအများအားတော့ချော်ရတော့စင်းနေတာပဲဒါပေမဲ့အခုဒီရက်ဘက်မှာကျတော့သူကနည်းနည်းပူများလာတော့ဒီမီးခိုးတွေပူများလာလို့အဲ့လို
ကိုဇော်ကြီးတို့နေရာရွှေ့ခိုင်းတာ
အမရွှေ့ခိုင်းဘူးကျွန်တော်ဒီဖက်ချမှာဘာမှမဖြစ်ဘူးမယ်မိတောင်ကတောင်ဖက်ချမှာကြတယ်ကျွန်တော်ဒီမြောက်ဖက်ချမှာပေါ့အဲ့မှာဒီဖိုးဖိုးမှာကျော်နားလေးမှာသူကရဲတယ်အဲ့မှာအဲ့လမ်းကိုအလုံးပိတ်လိုက်တယ်သူမှသွားလို့မရတော့ဘူးဖက်ချမှာတချို့လူတွေတော့အဲ့မှာနေတဲ့လူရတော့သူတို့ဒီဖက်ဖိုးဖိုးရဲ့အဲ့မှာစင်တာတစ်ခုကအဲ့မှာပြောင်းခန့်လိုက်လာ
အဲ့မိတောင်ကအဲ့ညာအကြီးဆုံးပေါ့နော
်ဟုတ်တယ်ဟုတ်တယ်အဲ့ညာအကြီးဆုံးသူကအမြဲတမ်းပဲမြေခိုးတွေထွက်နေတာပဲအမိတောင်ကအရှင်ပဲလေအခုကျတော့နည်းနည်းပုံများလာလို့အဲ့လိုဖြစ်သွားတာ
ဟုတ်ကဲ့ဒီမီးခိုးတွေမှာအဆိတ်ငွေတွေပါတယ
်အဲ့လိုတော့ပြောတန်ကြတယ်တချို့အဲ့မှာနီးနေတဲ့လူတွေကျတော့သူကအဲ့လိုရှင်ဝေးကျတော့နှလုံးတွေကရားလာတယ်အဲ့လိုဖြစ်အဲ့လိုပြောတန်ကြတယ
်အဲဒါကြောင့်ရွှေ့ခိုင်းတာတင်တယ
်အဲဟုတ်တယ်ဟုတ်တယ်အဲ့လိုအဲကြောင့်ရွှေ့ခိုင်းလိုက်တာ
အဲ့နားပတ်ဝန်းကျင်မဲ့ပေါ့ဒီကိုစော်ကြီးတို့မိုင်30လောက်ဝေးတဲ့နေရာကျတော့မရွှေ့ခိုင်းဘူးပေါ့အ
ာမရွှေ့ခိုင်းဘူးကျွန်တော်ဒီမှာတော့ပုံမှန်ပါပဲ
ဒီလေတူထဲမှာအဆိတ်ငွေတွေပြန့်နေမဲ့ဘာညာသူတို့သတိပေးတာတွေကြားရလား
ဒီဖက်ချမှာတော့အဲ့လိုမပေးဘူ
းဒါဆိုရင်အဲ့ဒီပောက်တဲ့နားကပတ်ဝန်းကျင်ဒေသမှာပဲပေါ့နော်
ဟုတ်တယ်ဟုတ်တယ်ဟုတ်တယ်သူတို့အခုရဲတွေတားထားတာ10မိုင်အတွင်းလောက်ပဲတားထားတယ်ဒီဖက်ချတော့အားလုံးပုံမှာပဲ
ဒေသရင်းအကြီးဆုံးမီးတောင်ဖြစ်တဲ့ခီလာဝေယာမီးတောင်ကနေပေးရာချီအမြင့်ရောက်အောင်ချော်ရီတွေပန်းထွက်နေပေမဲ့ဒေသခံတွေကတော့တိတ်ဆိုးရိမ်တဲ့ပုံမတွေ့ရပါဘူးမေလ3ရက်ကြက်တပရင်းနေ့မနေ့ပိုင်းမှာပြင်းအားပမာဏ5ရှိတဲ့ငရင်လှုပ်ခတ်ခဲ့ပြီးတဲ့နောက်မှာမီးတောင်ပောက်ကွဲခဲ့တယ်လို့ USGS American ဘူမိတိုင်းတားရေးဌာနကပြောပါတယ်။တောက်ကြနေ့မှာတော့နောက်ဆက်တွဲငရင်တွေလှုပ်ခဲ့ပြီးပြင်းအားအများဆုံးက 6.9 ပမာဏရှိခဲ့ပါတယ်။ကြက်တပရင်းနေ့ခီလာဝေယာမီးတောင်ပောက်ကွဲခဲ့ပြီးတဲ့နောက်မီးတောင်ရှိရာပူနာဒေသမှာလူနေရပ်ကွက်ဖြစ်တဲ့လီလာနီရပ်မှာမြေတွေကွက်အပ်ခဲ့ပြီးကွဲချောင်းအတိုင်းဒန်းငွေတွေနဲ့ကြောက်စကြောက်နာတွေပါဝင်တဲ့ချော်ရီတွေပန်းထွက်ခဲ့တာဖြစ်ပါတယ်
။ဒေါခင်မျိုးတက်ပြောပြတော့တာပါခင်ဗျာ VOE ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ
်။ VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီအခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့အင်ကာနေမနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းနိုမီတာ32 40 51တို့အပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်အပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
ကလေးတွေကကိုယ့်ရဲ့သူရဲ့အမေနဲ့ရှိနေတဲ့ဆိုလို့ရှိရင်ကလေးတွေကိုတွေးကျင်တဲ့ဆိုရှင်တရားသူကြီးစီကနေပြီးတော့
ဒါကတော့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်မှာနားဆင်ကြရမှာပါအဲ့ဒါအပြင်စီးပွားရေးကဏ္ဍကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်တင်ပြပေးပါမယ်ရိုဟင်ညာရေးကိစ္စကိုကင်တွဲတဲ့နေရာမှာထိရောက်တဲ့အရေးယူဆောင်ရွက်မှုပြုလုပ်ဖို့လိုအပ်နေပြီလို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဟောင်းကပြောလိုက်တဲ့အကြောင်း The Nation သတင်းစာမှာစူပလတ်ကကြနာခွန်ဒီရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြပေးပါမယ်။မြန်မာနိုင်ငံကရိုဟင်ညာပြဿနာအဖြစ်ရှာရေးအာဆီယံအဖွဲ့ကြီးအနေနဲ့အခမ်းကဏ္ဍတစ်ခုကနေဝင်ရောက်ဆောင်ရွက်တင်တယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဟောင်းမာတီနာတလီကာဝါကပြောဆိုပါရတယ်။ကုလသမဂ္ဂအဖွဲ့ကြီးကလူမျိုးစုလိုက်ဖေရှားရှင်းလင်းမှုကြီးဖြစ်ရှုမြင်ထားတဲ့အဲ့ဒီဖြစ်ရပ်ကြီးမှာမြန်မာနိုင်ငံကိုယ်တိုင်အဖွဲ့ဝင်တနိုင်ငံအဖြစ်ပါဝင်နေတဲ့အာဆီယံအဖွဲ့ကြီးကလူသားချင်းစာနာမှုအထောက်အကူပေးတဲ့အနေနဲ့ပါဝင်မယ်လို့ပဲပြောဆိုထားပါတယ်။မကြခင်အနာဂတ်မှာတော့အာဆီယံဖွဲ့ကြီးဟာလူသားချင်းစာနာမှုဆိုတဲ့ရှုထောင့်ထက်ပိုးပြီးတော့ဆောင်ရွက်လာလိမ့်မယ်လို့သူ့အနေနဲ့မျှော်လင့်တဲ့အကြောင်းစင်ကာပူမှာကျင်းပတဲ့အာဆီယံမီဒီယာညီလာခံမှာသတင်းသမားတွေကိုမာတီကပြောပါတယ်။နှစ်ပေါင်းအတန်ကြာကလေးကမြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်တွေမှာအရေးပါတဲ့အခန်းကဏ္ဍကနေပါဝင်ပတ်သက်လာခဲ့တဲ့အာဆီယံဖွဲ့ကြီးအနေနဲ့သူ့ရဲ့သူတစ်ပါးပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ရဆိုတဲ့မူဝါဒနဲ့မြန်မာနိုင်ငံရေးခင်မှာဝင်ရောက်မပတ်သက်ပါဆိုပြီးတော့စင်ကြေးပေးလို့မရနိုင်ဘူးလို့လည်းပြောပါတယ်။မြန်မာအစိုးရရဲ့မျိုးသားပြန်လည်ပေါင်းစည်းရေးနဲ့ဒီမိုကရေစီကိုရှေ့ရှုတဲ့အချက်9ချက်ပါတဲ့လမ်းပြမြေပုံဖြစ်လာအောင်အာဆီယံကပါဝင်ဆောင်ရွက်ခဲ့ပါတယ်။အဲ့ဒီလမ်းပြမြေပုံကနေ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့2010တမိုင်းဝင်ရွေးကောက်ပွဲတွေပေါ်ထွက်လာတာဖြစ်တယ်လို့ထောက်ပြထားပါတယ်။2013ခုနှစ်တွင်ဖြစ်ပွားခဲ့တဲ့ရိုဟင်ညာအရေးခင်းကိုလည်းကင်တွဲဖြည့်ရှင်းချိန်တုန်းကအင်ဒိုနီးရှားအပါအဝင်အာဆီယံဖွဲ့ဝင်နိုင်ငံတွေကကူညီဆောင်ရွက်ပေးခဲ့ဘူးတယ်လို့လည်းပြောဆိုသွားကြောင်းရေးသားထားပါတယ်။မြန်မာနိုင်ငံမှာစစ်ပွဲတွေစီပြန်သွားနေပြီးA road back to war in Myanmar ဆိုတဲ့ခေါင်းစဉ်နဲ့ဆီလီကန်တာရေးသားထားတဲ့ဆောင်းပါးကို Asia Times Online မှာဖတ်ရှုရပါတယ်။စစ်ရေးစစ်ငွေတွေပုံမတန်းလာနေသလိုမြန်မာစစ်တပ်ဟာအရက်သားတွေပေါ်မှာအကြမ်းဖက်မှုတွေလူတွေကိုအာဓမ္မအိုးရင်စွန့်ခွာထွက်ပြေးအောင်ပြုလုပ်နေတာတွေအပါအဝင်ပြစ်မှုတွေကိုကျူးလွန်နေပြီးသူကိုယ်တိုင်ဂရိပြုထားတဲ့အပြစ်ခတ်ရစရေးသဘောတူညီမှုကိုချိုးဖောက်နေတဲ့အကြောင်းလူမျိုးစုအရက်သားအဖွဲ့ကြီးတခုကစွပ်စွဲပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်ဟာ2015ခုနှစ်တုန်းကသဘောတူထားတဲ့တနင်္ဂနွေလုံးအပြစ်ရက်သဘောတူညီမှု NCA ကိုအချိန်ချင်းချိုးဖောက်မှုတွေပြုလုပ်နေတဲ့အကြောင်းကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက်အဖွဲ့ KPSN ကထုတ်ပြန်လိုက်ပါတယ်မြန်မာစစ်တပ်ဟာအပြန်အလှန်လေးစားမှုမရှိဘူးအပြစ်ခတ်ရစရေးသဘောတူညီချက်ကိုအသုံးချပြီးတော့သူတို့ရဲ့နယ်မြေပိုင်နက်ကိုချဲ့ထွင်နေတယ်လို့ KPSN ကပြောပါတယ်ဒေသအတွင်းဖောက်လုပ်နေတဲ့လမ်းဟာစစ်စင်ရေလှုပ်ရှားမှုတွေအတွက်ဖြစ်ကြောင်းလမ်းဖောက်နေတာကိုအကြောင်းပြုပြီးတော့ဝင်ရောက်လာတဲ့တပ်ရင်းရှင်ဟာနေမျိုးကိုထိမ့်ချုပ်ထားပြီးတော့ပြန်ထွက်ပြီးမဲ့အရေးအောင်လည်းမတွေ့ရတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်။ကြေးရွာသားတွေမှာလည်းစိုးရင်ပူပန်နေတာကြောင့်ဝမ်းစာအတွက်စိုက်ပျိုးရေးမလုပ်နိုင်ကြဘဲတောတွင်းမှာထွက်ပြေးတင်းရှောင်နေကြသူ2400လောက်ရှိတယ်လို့ဆိုပါတယ်။အဟာရမပြည့်တဲ့အစားအသောက်တွေနဲ့နေရထိုင်ရေးအခက်အခဲတွေကြောင့်ဖျားနာတာတွေ၊ခေါင်းကိုက်ဝေဒနာ၊ဝမ်းပြက်ဝမ်းလျှောတာ၊အနစိမ့်ပေါက်တာ၊ပန်းနာရင်ကျက်စတဲ့ရောဂါတွေခံစားနေကြပါတယ်။ငင်းရည်လုပ်ငန်းစဉ်ကလည်းလမ်းစပြောင်းနေပြီလို့ကရင်နိုင်ငံရေးခေါင်းဆောင်တဦးဖြစ်တဲ့နော်စီဖိုးရာစင်ကပြောပါတယ်။စစ်ခေါင်းဆောင်တွေပေါ်နိုင်ငံတကာကဖိအားပေးတဲ့နီလန်းတန်ခတ်အေးအေးယူတဲ့နီလန်းလူသားတွေပေါ်ကျူးလွန်တဲ့ပြစ်မှုတွေအတွက်နိုင်ငံတကာတရားဥပဒေနဲ့အေးအေးယူတဲ့နီလန်းအနေနဲ့သာလက်ရှိဖြစ်ပျက်နေတဲ့မတရားပြုလုပ်မှုတွေကိုလျှော့ချနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ။
ချင်းပြည်နယ်တွင်တိုက်ပွဲတွေကြားမှာပေးမိနေတဲ့ဒုက္ခသည်တွေဘေးကင်းရာကဲထူရေးတွေဘယ်သူမှတာဝန်အရှိဆုံးမှာလဲဒုက္ခသည်တွေကဲထူရေးကချင်ပြည်နယ်အစိုးရကဆေလွတ်တဲ့ကုသလေအဖွဲ့ဟာလဲအစောပိုင်းကတားမြစ်ခံရပြီးတဲ့နောက်မှာပြည်တော်စုဝန်ကြီးကဂျားဝင်ဆောင်ရွက်ပေးမှသာအဆင်ပြေသွားခဲ့ပါတယ်ကချင်ပြည်တွင်လက်တလောဖြစ်ပေါ်နေတဲ့ခြေနေတွေပေါ်တော်ရရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်ကာညဒရိုက်လီတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဒရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်ကာညမီပို့ထားပေးပါ
ဆွေးနွေးခြင်းနဲ့ကိုယ့်ရဲ့သဘောထားမြင်ကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းကြပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-38-999လေးအီးမေးလ်လိပ်စာ burmese@voanews.com လို့စီကိုကြိုတင်ပေးပို့ထားနိုင်ပါတယ်အင်္ဂါညတရားလီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ဒေါက်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
အင်္ဂါညတရားလီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလူသူတွေဒီကနေ့ည9:00နာရီမတိုင်ခင် VOU အချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာပါ
ဒီဂရမ်နဲ့တင်ပြမယ် idiom အသုံးက
chill out
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက c h i l l chill ကအေးခါနာအေးအောင်ပြုလုပ်တာ o u d out ကအဝေးဒါမှမဟုတ်အပြင်ကိုရည်ညွှန်းတဲ့ adverb ကရိယာဝိသေသနဖြစ်ပါတယ် chill out ရဲ့လုံးောက်ဒီဘယ်ကတော့အေးအောင်လုပ်တာပေါ့ idiom ဆိုတဲ့တွေ့ဝိုက်ဒီဘယ်ကတော့လူတူးစိတ်မတူအောင်စိတ်ထိန်ထားဖို့စိတ်အေးအေးစိတ်ရှိရှိထားဖို့စိတ်ကိုငြိမ်အောင်ထားဖို့ပြောတာဖြစ်ပါတယ်တနည်းအားဖြင့်တော့ဆူနေတဲ့ပူနေတဲ့စိတ်ကိုအေးအောင်ဖြေတဲ့သဘောမျိုးဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I know you're angry after you heard the news about your son failing his exams but chill out andcontrol your anger
ခင်ဗျားရဲ့သားဆမီးပွဲကြတဲ့တရင်ကြတော့ခင်ဗျားတိတ်ဆိတ်ဆိုးတာကိုကျွန်တော်နားလည်ပါတယ်ဒါပေမဲ့လို့ကိုယ့်စိတ်ကိုယ်ကိုဖြေစမ်းပါဒေါသကိုထိမှဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I know you're angry after you heard the news about your son failing his exams but chill out and control your anger
စိတ်ကိုဖြေဖို့ထိမှုစီအီထားဖို့တိုက်တွန်းလို့ရဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
chill out
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom တို့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်အစီအစဉ်လေးကိုတင်ဆက်ပေးပါတော့မယ်မြန်မာနိုင်ငံမှာနာကိမုံတိုင်းတိုက်ခတ်ခဲ့တာ10နှစ်ပြည့်သွားပါပြီ။မုံတိုင်းကြောင့်အိုးအိမ်မဲ့ဖြစ်ခဲ့ရတဲ့သူတွေကတချို့ဟာ10နှစ်ကြာသွားတဲ့အထိလုံလောက်တဲ့အကူအညီအထောက်ပံ့မရသေးသူတွေအများပြားရှိနေပြီးတော့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကလည်းမျှော်လင့်ထားတဲ့လို့အောင်မြင်မှုမရှိဘူးလို့ဝေဖန်မှုတွေထွက်ပေါ်နေပါတယ်။နာကိပြန်လည်ထူထောင်ရေးအခြေအနေတွေကြောင့်မုံတိုင်းတန်ဆိုးရွားဆုံးခံခဲ့ရတဲ့ AR တိုင်းဒေသကြီးအစိုးရကလူမှုရေးဝန်ကြီးဒေါက်တာလှမြသွေးနဲ့ဆွေးနွေးထားတာကိုဒီတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ်။နားဆင်ပါခင်ဗျာ
။ဒီနေ့ဟာဆိုလို့ရှိရင်ပေါ့နော်ဒါနာဂိတ်မုံတိုင်းမြန်မာနိုင်ငံမှာတက်ခတ်ခဲ့တာ10နှစ်ရှိသွားပြီ။ဆိုတော့ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတိုင်းအတာတစ်ခုထိစစ်ဆေးရလက်ထက်ကစပြီးအရင်ဦးသိန်းစင်အစိုးရလက်ထက်မှာလည်းသူတို့လုပ်ခဲ့ကြတယ်ဒါပေမဲ့အောင်မြင်တယ်မအောင်မြင်ဘူးဆိုတာကဏ္ဍပေါ့နော်လုပ်ခဲ့ကြတာလည်းရှိတယ်ဒါပေမဲ့လက်ရှိအန်ဒီအစိုးရလက်ထက်မှာကြတော့ကောဒီနာဂိဒန်ခံခဲ့ရတဲ့ပြည်သူတွေအတွက်ဘယ်လိုစီစဉ်နေများလှုပ်ဆောင်ပေးနေသလဲဆိုတာကိုကျွန်တော်အရင်ပြောပြပေးပါလားခင်ဗျဟု
တ်ကဲ့အရှင်လက်ရှိနေထားကတော့ပြည်ရဲ့အစိုးရလက်ထက်မှာဒီနာဂိဒန်ခံရတဲ့ပြည်သူတွေအတွက်ကိုဇပတ်သုံးမှတ်မျိုးတင်နေ9မိုင်နေရာမှာထားတာဒီကနေ့လေးရှိပါတယ်အဲ့ဒီပုံမှာကျွန်တော်တို့လက်ရှိနေထားကတော့သုံးမိုင်မြို့တင်မှာရှိနေတဲ့ဒီလိုရက်ွက်ကလေးတစ်ခုရှိပါတယ်အဲ့ဒါဒီတုတ်တုတ်ရတဲ့ဒီရက်ွက်ကလေးတစ်ခုကိုကျွန်တော်တို့လမ်းလေးပေါ့လမ်းရှင်ပြဖို့နောက်တစ်ခါကလေးတွေအတွက်တူတော်ဝင်ချင်မှာကျွန်တော်တို့လမ်းကြောင်းကျွန်တော်တို့အနေနဲ့ထားတော့ပြီးမှန်မိုကေရှင်လေးကျွန်တော်တို့စီစဉ်ထားတာလေးရှိပါတယ်နောက်ချက်ကတော့အဲ့ဒီကမှာဒီအဲ့ဟိုသုံးမိုင်မြို့တင်မှာရှိနေတဲ့အဲသူတွေအတွက်ကိုကျွန်တော်တို့ကနေပြီးတော့သူတို့ရဲ့စာဝိနေသမလို့ရှိတယ်သူတို့ရဲ့ခြေကဒုစာပေသားတိုင်းမဟုတ်တဲ့ကိုစားဆိုင်တူအမွေးတွေကိစ္စလေးတွေကိုတော့ပြဖို့နိုင်မယ်ဆိုလို့ရှိရင်လည်းကျွန်တော်တို့အများဆုံးရောက်စီမံကိန်းကနေပြီးတော့တင်သွားတိုင်းမဟုတ်ကျွန်တော်တို့အစိုးရအနေနဲ့စီစဉ်ကြောင်းရည်နေတာလေးတွေရှိပါတယ်ရှင်
သုံးပိုင်မျိုးသစ်ဆိုတာဆရာမအကြောင်းဆောက်ဖို့အနေထားအထိစဉ်းစားလာတဲ့ဆိုတဲ့အခါကျတော့ဒီမျိုးသစ်မှာကလူဦးရေကဘလောက်လောက်ရှိနေတယ်ဆရာမသူကမျိုးတစ်ခုအစ်စ်တည်းလို့မျိုးပုံစံမျိုးသူကအကောင့်ထဲပေါ်လာ
တယ်ဟုတ်ကဲ့ပါမျိုးပုံကအနေနဲ့အကောင့်ထဲပေါ်ထားတဲ့အားရှိပါတယ်။ဒါကအစရဲ့အကောင့်ထဲပေါ်ထားတဲ့မျိုးအဖြစ်နဲ့မျိုးကွက်အနေနဲ့အကောင့်ထဲပေါ်ထားတဲ့အထက်မှာအဲသူတို့ကိုရက်ွက်ရ ချက်ကွက်တစ်ခုအနေနဲ့ပြီးခဲ့တဲ့အစိုးရကလည်းမြန်မာချထားပြီးခဲ့တာဖြစ်ပါတယ်။သူတို့ဘက်ကလည်းသူတို့အစိုးရအဖွဲ့ကိုတောင်းဆိုတဲ့ကိစ္စကတော့သူတို့ဒီဘူလာရန်တောင်းလို့သူနီးမလေးမှရှိရင်တော့လည်းသူအချင်းချင်းနိုင်တယ်။ပို့ပြီးတော့အချင်းချင်းရယ်ပေါ့နော်။မိုးရွာဒီကိစ္စကျွန်တော်တို့ဒီမှာမိုးရွာဒီကိစ္စရှိရင်တော့အဲ့ဘက်မှာမျိုးစစ်ဖြစ်နေတဲ့အတွက်ကြောင့်မို့လမ်းမကိစ္စလေးတွေကလည်းတော့ခက်ခဲလေးတွေရှိနေတဲ့အတွက်ကြောင့်တောင်းဆိုတာလားဖြစ်ပါတယ်။
ဒီမြဆင်းရင်အောင်စီမံကိန်းနဲ့ပတ်သက်ပြီးတော့ဆရာမအဲ့ဒီစီမံကိန်းကဘယ်လိုပုံစံဖြစ်တယ်အစိုးရကဘယ်လိုရည်ရွယ်ချက်နဲ့လှုပ်ဆောင်နေဆိုတာလေးကိုကျွန်တော်တို့ရှင်းပြပေးလို့ရမလား
အဲ့ဒါဆိုတော့ကျွန်မအချက်များပြီးတော့မယ်ဆိုလို့ရှိရင်တော့အင်ဂျီပေါ့အင်ဂျာတရွာမှာဒီမလို့ချင်းရွာတရွာဒီမနှစ်ရွာပေါင်းရင်လည်းအင်ဂျီ150 200အပဝင်းချင်းတော့ရှိနေရွာအဲ့ဒီရွာရှိနေလို့ရှိရင်အဲ့ဒီနေရာမှာ300ကိုဆိုရနိုင်မယ်ပြပါလေအာဒီငွေကိုသူကအတိုးသဘောမျိုးနဲ့ပြန်ချီးရတဲ့ပေါ်ပါပဲအတိုးကတော့တော်တော်နည်းနည်းအတိုးပေါ့ဒီအတိုးကိုရွာရဖွင့်ကလေးလုပ်မယ်နောက်ပြီးတော့ဒီဒီမှာရှိရသူတို့ပေးထားတဲ့ငွေ300ကိုလုံးဝမပြောက်ပြရအောင်မပြောက်ပြခနဲ့ဒါပြန်လဲစီစဉ်မှုရရှိရမယ်ဒါကြောင့်မို့ဒီလိုနောက်ကမှရှိတဲ့လူတွေအတွက်ကိုရစင်းအောင်စီမံလိုက်ရဆိုရင်နည်းနည်းအဆင်ပြေနိုင်တယ်လို့ကျွန်တော်တို့ကလည်းသုံးသပ်ထားပါရှိပါတယ်ဒီလိုမိသားစုတွေတစ်ခွဲတစ်ပြားဖြစ်သွားတာဒီလိုပြည်သူလူထုကဒီလိုဒီလိုတန်မျိုးဖတ်ပြီးမခံစားသေးချင်တာပေါ့။နောက်သူရဲ့အဲခုလက်ရှိမှာဆိုလို့ရှိရင်ကျွန်တော်တို့အစိုးရတရအနေနဲ့ဆိုလို့ရှိရင်ပြည်သူလူထုရဲ့ဒုက္ခကလည်းကျွန်တော်တို့အစိုးရရဲ့ဒုက္ခပဲ။ပြည်သူလူထုရဲ့ဒုက္ခကျွန်တော်တို့ရဲ့အစိုးရရဲ့ဒုက္ခပဲ။အဲဒါကြောင့်မို့ကျွန်တော်တို့ကဒီလိုကိစ္စမျိုးပြန်ပြီးတော့မထင်နိုင်အောင်ကျွန်တော်တို့အစိုးရအနေနဲ့တက်နိုင်ဆုံးကျွန်တော်တို့ဟိုအစီအစဉ်လေးဒီကားလာရှိရဲ့
ကျွန်တော်တို့ကြားနေရတာလည်းဟိုနာဂိတန်စိုးစိုးဝါခံရတဲ့ဒေသတွေမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေဟာထင်သလောက်မအောင်မြင်သေးဘူးအခုညီတွေဟာလည်းရတဲ့သလောက်မရခဲ့ဘူးဆိုပြီးပြောဆိုကြတာတွေကဒီနေ့အထိကျွန်တော်တို့ကြားနေရသေးတယ်ဆိုတော့ဆရာမဒီလက်ရှိအစိုးရလက်ထက်မှာသူတို့ရဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဘယ်နေရာတွေမှာလိုအပ်နေသေးတာလဲဘာတွေများလုပ်ဖို့လိုသေးတယ်လဲဆိုတာကိုဆရာမပြောပြလို့ရမလား
ကျွန်မရဲ့အဲတုံးတက်ချက်အစားပြောရမယ်ဆိုလို့ရှိရင်တော့ဒီသူတို့ရဲ့စိတ်ပိုင်းဆိုင်ရာခံစားမှုတွေအခုချိန်ထိတော့နေနေရရှိနေသေးရဲ့။ဒါကပြမချက်ပါ။သူတက်ချက်နေနဲ့သူတို့ရက်တီပူအတွက်ကအဓိကနေရာလေးတစ်နေရာပေါ့။နေရာလေးတစ်နေရာခိုင်ငယ်ခိုင်ခိုင်ငယ်ငယ်လေးရှိဖို့လိုအပ်နေမယ်လို့ထင်တယ်။အဲ့ဒါလေးတွေကလည်းကျမတို့ကအခုလောက်ထားခဲ့တဲ့အနေအထားလေးတွေဖြစ်ပါတယ်။ဒါတက်ပြချက်နေရတော့သူတို့တွေမှာပေါ့နော်ယူနီဖာတောက်နိုင်တဲ့အနေအထားလေးတစ်ခုဖန်တီးပေးနိုင်ရမယ်။အဲ့ဒါကလည်းဟိုကျမတို့ကအလောက်လူအများစုကိုကျမတို့အစိုးရအဖွဲ့အနေနဲ့ပေးနိုင်မလဲဟုတ်ထောက်ပံ့နိုင်မလဲတန်ဖိုးပေးနိုင်မလဲဆိုတဲ့အချက်ပေါ်မှာလည်းမူတည်ရလို့ထင်ပါတယ်ဒါပေမဲ့ဒီလူတွေကိုပတ်ဝန်းကျင်ကဒီပတ်ဝန်းကျင်အနေနဲ့ပတ်ဝန်းကျင်ကရောကျမတို့အစိုးရကရောအစိုးရရဲ့အလောက်မှာရှိတဲ့ဖွဲ့စည်းရေးသားပါသူတို့ကိုကျမတို့ဒီသားချင်းဆောင်လာတဲ့ပေါ့နော်ဟာစင်းစ်တောင်ရှိပြီးသားကိုယ့်ဘဝရက်တရားတော့မယ်ဆိုတဲ့အကြေးချက်အခုချိန်ထိတို့မှာဒီတောင်ခံစားနေရဖြစ်ဖြစ်တယ်အဲ့တချို့တွေကြောင့်လို့ရှိရင်လေဟိုတော်တော်လေးပဲကိုတူကိုချွန်ပြီးတော့လုပ်နိုင်တဲ့အခြေအနေလေးနဲ့ရှိတယ်။တချို့တွေကတော့လေဘလိုပဲလုပ်တော့အဆင်မပြေတဲ့ဘဝလေးတွေရှိတယ်။ဒါကိုကျွန်တော်ကဆာမပေးရလိမ့်မယ်
။သူတို့နဲ့ထိတွေ့ပြောဆိုတဲ့အခါမှာသူတို့ကိုယ်တိုင်ကတော့တက်တက်ကြောကြောနဲ့သူတို့ဘဝဟိုစိတ်ပိုင်းဆိုင်ရာသူတို့ထိခိုက်ခံစားနေရတာတက္ကနာပေါ့နော်။အော်အော်ရေဘွားအဖင်ဒီလူတွေကိုနဲ့ကရောအာသူတို့ဘဝသူတို့ပြန်လဲထူထောင်မှုတို့စိတ်အားထက်သန်မှုရှိကြသလားဆိုလိုချင်တာသူတို့ depression တွေရပြီးတော့အာမဖြစ်တော့ပါဘူးကျွန်တော်တို့ဘဝကြီးကဆုံးပါပြီဆိုပြီးတော့ချီးပြက်လက်ပြဖြစ်နေတဲ့သူတွေရှိတယ်ဆိုရင်လည်းအဲ့ဒါအနေစုလားဘလို့ပုံစံသူတို့ရဲ့စိတ်ပိုင်းဆိုင်ရာအနေထားဒီပြန်လဲထူထောင်ရေးအပေါ်မှာထားတဲ့သဘောထားကဘလို့ရှိလဲဆရာမအဲကျွန်တ
ော်တော့လေကျွန်မရေဘွားချင်းကျွန်မတွေ့တဲ့သူအနေနဲ့ဆိုတော့ချီးပြက်လက်ပြဖြစ်နေတဲ့သူတွေကနဲပါလေတို့တော့လည်းပဲမကြိုးစားပြီးတော့ရုန်းကန်နေတဲ့အခြေအမှအဆင်မပြေတဲ့အပေါ်မှာနည်းနည်းစိတ်သက်ပိုင်းစိတ်ပိုင်းဆိုင်ရာအကြောင်းဘယ်လိုပြောရမလဲကြိုးစားပြီးရုန်းကန်နေတဲ့အခါမှာလေသူကမဖြစ်တော့ဘူးပေါ့နော်ဥပမာဆိုတော့ညီကအဆင်မပြေသေးဘူးပေါ့ခါခါသေးသေးဒါပေမဲ့အဆင်မပြေသေးဘူးအဲ့လောက်ဆိုင်စားတဲ့အခါမှာဆိုလို့ရှိရင်လည်းအဲနောက်ကျောင်းကိုနောက်ဆက်မအေးရဘူးပေါ့အားမလို့အားမရပိုင်းလေးအဲ့လိုပိုင်းလေးရှိတယ်
ဒီလူတွေကိုရောအစိုးရအနေနဲ့ပေါ့နော်နိုင်ငံတော်အစိုးရပဲဖြစ်ဖြစ်တိုင်းဒေသကြီးအစိုးရပဲဖြစ်ဖြစ်တစုံတစ်ခုပေါ့စောစောဆရာမပြောသလိုအိုးအိမ်လေးနဲ့အတီတကြားဖြစ်အောင်အဲ့ဒီအမှတစင်တစ်ခါသူတို့ဟိုဘဝရည်တည်အတွက်အလုပ်အကန့်အရင်းနှီးလေးဖန်တီးပေးနိုင်အောင်ဆိုတော့ပုံစံမျိုးအစိုးရကစဉ်းစားထားတာလုပ်ပေးဖို့စီစဉ်ထားတာရှိလားဆရာမ
Government နဲ့အစီအစဉ်ရှိပါတယ်ရှင်အစီအစဉ်ရှိပါတယ်ဆိုတဲ့ညမှာလည်းမှာလည်း ဟိုတရားဝင် experience တွေကဒီကျမတို့ကနေဒီနေရာကိုဟိုဖြတ်ထားပြီးတော့မယ်မိဘအခွင့်အရေးပြီးတော့မယ်ဆိုရင်နောက်ပြီးတော့ဖြောက်ထားတဲ့အထဲကတရားဝင်ဟိုရင်တွေကသူတွေကိုတော့အဲ့လိုနေသားလေးတွေသူတရားဝင်လေးဖြစ်အောင်အောင်လုပ်ပေးဖို့ကျမတို့ကစီစဉ်နေနေလည်းရှိပါတယ်နောက်တစ်ခါခုနကပြောလို့ပဲကျမတို့သူ့ဘဝရည်တည်ဖို့အတွက်ဟိုဟိုတဘလို့အကောင်းဆုံးဖြစ်မလဲဆိုတဲ့အချက်လေးလည်းကျမတို့ဟိုစီစဉ်ထားတာလေးတွေလည်းရှိပါတယ်
ကိုယ်စားဝင်လှိုင်စီစဉ်တည်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်။အခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါ။အိမ်တော်ဘက်တီကြားရိုင်းနှက်မှုကိုတရားဥပဒေကြောင်းအရဘလို့အေးအေးယူခံရမလဲဆိုတဲ့အကြောင်းအခုဒီဘက်တူတာဆုံလင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်ကတင်ပြထားပါတယ်။အင်ဒီယားနာပြည်နယ်အစိုးရလက်ထောက်ရှိနေတဲ့ဦးဖြစ်တဲ့မတ်လွန်ခန်းပိုက်ပါနဲ့တွဲဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်နေပါပြီခင်ဗျာ။
သူတဖြစ်တော့ဒီအိမ်တော်ဘက်တွေကြားရိုက်နှက်မှုကြောင့်ပေါ့လေတက်ဆိုင်ရကိုတင်ကြတဲ့ခါမှာရောတရားရုံးကဘလို့အကာအကွယ်ပေးပါလဲ
ဟုတ်ကဲ့ပါဆိုတော့ဒီလိုမျိုးတကူခုဒီရိုက်နှက်မှုနဲ့တကူခုနဲ့အပြစ်လူတူတယောက်ကအပြစ် charges ပေါ့နော်ခံရတယ်ဆိုလို့ရှိရင်အများတန်း protective order no contact order ဆိုတာရှိတယ် no contact order ဆိုတာကတရားသူကြီးရဲ့အမိန့်ဖြစ်ပါတယ်အဲ့ဒီတရားသူကြီးအမိန့်ကဒီတရားခံကနေပြီးတော့ဒီတန်ရန်ရတဲ့လူရဲ့ပြီးတော့ဒီအမှုတွေမှာပါတဲ့တဲ့တွေဘယ်သူမှထိတွေ့ပိုင်ခွင့်မရှိဘူးလို့ဆိုထားတဲ့အမိန့်ဖြစ်တယ်။ဆိုတော့ no contact order ဆိုတဲ့အခါမှာဒီလက်တွေ့ထိတွေ့ဂင်တွေ့တာကိုသူတို့ကဆိုလိုတာမဟုတ်ပါဘူး။ indirect ပေါ့နော်တရားမဟုတ်ဘဲနဲ့တငယ်ချင်းတွေရနေတဆင့်မိသားစုတွေရနေတဆင့်ဒါမှမဟုတ်ရှိရင်ကိုယ့်ရဲ့ community တွေကနေဦးဆောင်တဲ့သူတွေကနေတဆင့်ဒါမှမဟုတ်ရှိရင်ဒီ social media Facebook message ကနေပဲဖြစ်ဖြစ် Viber ကနေပဲဖြစ်ဖြစ်ပေါ့နော်ဒီ Slack ကနေပဲဖြစ်ဖြစ်အဲ့လိုမျိုးဆက်သွယ်တာကိုလည်းဆက်သွယ်မှုလို့သတ်မှတ်ပါတယ်ဆိုတဲ့အခါကျတော့အဲ့လိုမျိုးဆက်သွယ်မှုကိုလုံးဝမရှိရဘူးဆိုတဲ့အမိန့်ဖြစ်တယ
်ဆိုတော့ကျွန်တော်တို့ကြားဘူးတာဆိုလို့ရှင်ဥမာတရားရုံးကနေပြီးတော့ခုနလိုပေါ့လေအကာအကွယ်ပေးထားတဲ့အမိန့်တစ်ခုခုချမှတ်ထားတယ်ဆိုလို့ရှင်ရင်ဟိုယောက်ျားဖြစ်သူကဒီမိမရှိတဲ့နေရာရဲ့ guide 200အတွင်းတို့300အတွင်းတို့အနာရောက်အောင်သွားလို့မရဘူးဆိုတာမျိုးကိုကျွန်တော်တို့သိရပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါလည်းရှိတယ်ဟုတ်တယ်ဆိုတော့ထိတွေ့ခွင့်မရှိဘူးဆိုတဲ့အခါကျတော့အဲ့ဒီသူမရှိမဲ့နေရာလို့ထင်တဲ့နေရာတိုင်းဟိုဘက်အချက်ချက်ချင်းကိုပြန်သွားရမှာဖြစ်တယ်။ဆိုတော့တကယ်လို့ကိုယ့်ရဲ့အလုပ်ကိုသွားတဲ့အခါကျတော့သူမနေနိုင်တဲ့သွားတဲ့နေရာတွေကိုကားနဲ့အလုပ်သွားမဲ့အချိန်မှာအဲ့ဒီကြားမှာသူ့အိမ်ကအဲ့ဒီကြားမှာရှိတယ်ဆိုလို့ရှိရင်အဲ့ဒီမျိုးသားကနေပြီးတော့ဒီဘက်လမ်းကိုရှာရတယ်ဆိုတော့ဒီဟာကလုံးဝကိုတီတူးခွင့်မရှိဘူးဒီပေ200လောက်ရှိမလား300လောက်ရှိမလားဆိုတော့ကိုလည်းတိုင်းပြီးတော့သွားတယ်ဆိုလို့ရှိရင်လည်းဒါကထိတွေ့ဖို့စူးစမ်းတယ်လို့သတ်မှတ်ခြင်းခံရမှာဖြစ်တယ်
။ဥပဒေကိုချိုးဖောက်တယ်ဆိုရင်ရောနောက်ထပ်ပြင်မှုတွေဘာတွေထပ်ပြီးတော့တိုးလာပါလဲ
။ဒီဟာကတော့ pre trial condition လို့ခေါ်တယ် pre trial ဆိုတော့ကဒီအမှုကစပြီးဒါပေမဲ့အမှုကအဆုံးပြတ်မပြီးသေးဘူး။အဲ့ဒီအချိန်တောင်းတွင်းမှာတရားသူကြီးကနေပြီးတော့အမိန့်ကိုဒီ no contact order ဘာတွေချထားတာဖြစ်တယ်။ဆိုတော့ဒီဟာကဒီအမှုမပြီးမကျင်းလိုက်နိုင်ရမှာဖြစ်တယ်တကယ်လို့ကိုယ့်ရဲ့တစ်ခုကျမပြောနေတာကဘာလဲဆိုတော့တစ်ခါလေကျက်လို့ရှိရင်သူတို့စီမှာကလေးတွေလည်းရှိတယ်ဆိုတော့ခါကြတော့ကလေးတွေတွေးချင်လို့ဆိုပြီးတော့လာလို့မရဘူးတရားသူကြီးအမိန့်ကလုံးဝကိုဆက်သွယ်ခွင့်မရှိဘူးဆိုတော့ခါကြတော့ကလေးတွေကကိုယ့်ရဲ့သူ့ရဲ့အမိန့်နဲ့ရှိနေတယ်ဆိုလို့ရှိရင်ကလေးတွေကိုတွေးချင်တယ်ဆိုရှင်တရားသူကြီးစီကနေပြီးတော့တတ်တ်ရှိနေကနေတဆင့်ပြန်ခွင့်တောင်းရပါတယ်ဆိုတော့တကယ်လို့ဒီ productive order ကိုကျွလွန်မိတယ်ဆိုလို့ရှိရင် तू อ่ะနောက်ထပ်အပြစ်တစ်ခုနဲ့ဆက်လက်ပြီးတော့ပြန်ပြီးတော့အပြစ်ချလိုက်လို့ရတယ်အဲ့ဒါက invasion of privacy လို့ခေါ်ပါတယ်ကျွန်တော်အင်ဒီယားနာမှာ protective order ပဲဖြစ်ဖြစ်ဒီ no contact order ကိုပဲဖြစ်ဖြစ်ကျွလွန်ပြီးတော့အဲ့ဒီတန်ရန်ရတဲ့လူကိုတည့်ရိုက်နီးလန်းနဲ့ဖြစ်ဖြစ် indirect နီးလန်းနဲ့ဖြစ်ဖြစ်ထိတွေ့ဖို့ကြိုးစားတယ်ဆိုတာကိုတွေ့တယ်ဆိုလို့ရှိရင်ဒါကcharge note အသစ်တခုသူကထရလာမှာဖြစ်တယ
်ဟုတ်ကဲ့ဆိုတော့အထူးသဖြင့်တော့ပေါ့လေဒါအမေရိကကိုရွှေ့ပြောင်းအခြေချလာကြတဲ့သူတွေအတိုင်းဝိုင်းမှာဆိုရင်ပေါ့တချို့တွေကလည်းအင်္ဂလိပ်စကားအကောင်းကောင်းမပြောတတ်တော့ပို့ပြီးတော့ဒုက္ခရောက်တယ်လို့သိရပါတယ်ဆိုတော့အိန္ဒိယနာမှာဆိုလို့ရှိရင်လည်းပဲဒါမြန်မာနိုင်ငံကနေပြီးတော့ဟိုလာပြီးတော့ရွှေ့ပြောင်းအခြေချနေထိုင်ကြတဲ့သူတွေတော်တော်များပါတယ်ဆိုတော့အဲ့လိုလူတွေအနေနဲ့ရောဘလို့ပြဿနာမျိုးတွေကိုအဓိကရင်ဆိုင်ရလေးရှိတယ်လို့ဟိုတွေ့ရပါတယ်
Okay, cuma ya ni macam lor, terutama ni agak di upre matu low warna, cuma rom ni macam dia upre ni di Amerika upre ni lawan matu yang kajar lor. Kalau jadi upre itu nama leh kajar lor, di negara macam upre jualan mungkin dua bar eh. Di ukuran ni upre mati lo, upre jualan dah gua tu luka excuse mape mu. Ni asam tu dia kajar lor di UI warna, ia tak biro kamera dah lo, biro di mita suri macam yang pih dah lo, yang pih biro di kiri sih macam yang pih dah lo baru ada ni juga cuma tu ya bar eh. Enhancement crimes are amyai shi ba le so de ge lo the domestic violence ne pye mu yin nong wa khan ya le aku pye mu naw tat de khu pyan pi lo conviction pyan ya le so lo shin yin di crime ga yin nong wa misdemeanor ga felony assented pyan phit twa le a lo paw sa myo paw no de ge lo yin nong wa invasion of privacy so ra di no contact order ko jun lo lo a pye tin tin khan ya le a ra ko a pye khan ya pi le naw kha ja lo dutiya a chain invasion of privacy ပြန်ရတယ်ဆိုလို့ရှိရင်ဒါကလည်း felony အနေနဲ့သတ်မှတ်ခြင်းပြန်ခံရတယ
်အခုလိုမျိုး domestic violence ဆိုတာတော့ဥမာကိုယ့်ရဲ့ဒီခင်မွန်းဖြစ်သူကကိုယ်ဇနီးမယားကိုရိုက်နှက်တာလည်းဖြစ်နိုင်တယ်ဇနီးမယားကပြန်ပြီးတော့ရိုက်နှက်တာလည်းဖြစ်နိုင်တယ်ဆိုတဲ့အခါကျတော့ဘလို့အမှုမျိုးကပိုများပါလဲ
ဒီမြန်မာနိုင်ငံနဲ့လာတဲ့လူတွေအတွက်ကကျတော့ကိုယ့်ရဲ့ယောက်ျားကနေအမျိုးသမီးကိုရိုက်နှက်တာပိုများပါတယ်ဒါပေမဲ့အရေးကြီးတာကကျတော့စကားများတယ်ဆိုလို့ရှိရင် let မပါဖို့အရေးကြီးတယ်ပြီးတော့စကားနဲ့သူတစ်ပါးကိုမချိန်ချောက်ဖို့အရေးကြီးတယ်နောက်တစ်ခုကကလေးတွေကိုဒီနိုင်ငံမှာကလေးတွေကိုအမြဲတမ်းဦးစားပေးကြပါတယ်တကယ်လို့အဲ့ဒီရန်ဖြစ်စကားများတဲ့အချိန်မှာကလေးတွေအိမ်ထဲမှာကလေးတွေရှိနေတယ်သူတို့ကကြားနေရတယ်မြင်နိုင်တယ်ဆိုလို့ရှိရင်ပြစ်မှုကပုံပုံများပါတယ်နောက်တစ်ခုကတင်ရန်ရတဲ့ကိုယ့်အမျိုးသမီးကနေတကယ်လို့ကိုယ်ဝန်ရှိတဲ့အချိန်ဆိုလို့ရှိရင်a felony level ကအမြဲတမ်းပို့ပြီးတော့မြင့်တယ်ပေါ့နော်ပို့ပြီးတော့ဆိုးရတဲ့ပြင်းမှုလို့သတ်မှတ်တယ်တကယ်လို့ဒီ battery လောက်ချင်းအားဖြင့်ကိုယ်ဝင်ရှိတဲ့ကိုယ်ဝင်ပြတ်ကျသွားတာပဲဖြစ်ဖြစ်လူတူကိုအမြဲတမ်းနာကြအောင်လုပ်တာပဲဖြစ်ဖြစ် crime ကနေ felony အဆင့်တစ်ခုပြီးတစ်ခုမြင့်မြင့်သွားတယ
်လေမိသားစုမှာကလေးလည်းရှိတယ်ဆိုရင်ပေါ့လေလင်မယား question ပြဆဲတဲ့အခါမှာတရားရုံးကဘယ်လိုအဆုံးဖြတ်ပေးပါလဲ
ကလေးရဲ့ရှေ့ရဲ့အတွက်အကောင်ဆုံးကဘယ်လိုမျိုးခြေနေဆိုရင်အကောင်ဆုံးဖြစ်မလဲဆိုတဲ့ပုံမှာဒီကသူကြီးကအဆုံးဖြတ်ပါတယ်။ဗန်မီပါနဲ့နေလို့ရှိရင်အများဆုံးနေမယ်ဆိုလို့ရှိရင်ကလေးအတွက်ရှေ့ရဲ့အတွက်ပိုကောင်းမလဲအဲ့ဒါမျိုးတွေကသူကြီးကရှိရဲ့ဆိုတော့ child support ပြတ်တဲ့အခါကျတော့သူကကိုယ်ဆက်လောက်ပေးစင်တာပေးလို့ရတာမျိုးမဟုတ်ပါဘူး။ကိုယ့်ရဲ့ဝင်ငွေပေါ်မှာမူတည်ပြီးတော့ကိုယ့်ရဲ့ expensive ပေါ့နော်ကလေးချင်းကိုယ်ကျဲစီအဲ့ပုံစံမျိုး expensive သူရဲ့ဟာရရောပြီးတော့ကလေးအတွက်ဒီကျမရအမကင်ဘယ်လိုပေးမလဲဘလောက်ကုန်ချမလဲဆိုတဲ့ဟာတွေပါအကုန်လုံးတွက်ပြီးတဲ့ခါကျတော့နောက်ကလေးကအများဆုံးဘယ်သူရှိမှနေမလဲဆိုတဲ့ဟာကိုတွက်ပြီးဘယ်နည်းရနေမှလဲဆိုတော့တွက်ပြီးတဲ့ခါကျတော့ amount ကထွက်လာတယ်ဆိုတော့အဲ့လိုမျိုးပေးရပါတယ
်နောက်ဆုံးမိကုန်မှာတချို့ကဒီဘာသာစကားအခက်ခဲကြောင့်ပေါ့လေဒီလိုတိုင်တန်းရတဲ့ကိစ္စတွေရုံးကိစ္စတွေကိုသိပ်မလုချင်ဘူးလို့သိရပါတယ်ဆိုတော့ဒီအခက်ခဲကိုဘယ်လိုကျော်လွှားနိုင်မှာမလဲ
အရေးလာတဲ့အချိန်ပဲဖြစ်ဖြစ်ဒီပြစ်မှုကိုရဲတွေကနေမင်းမြန်ဆုံဆန်းတဲ့အချိန်ပဲဖြစ်ဖြစ်ဒီ shelter သွားတဲ့အချိန်ပဲဖြစ်ဖြစ်အင်္ဂလိပ်စကားမတက်ဘူးဆိုလို့ရှိရင် interpreter ခေါ်ဖို့ဒါကိုရပိုင်ခွင့်တစ်ခုပဲဖြစ်တယ်တော်တော်များများကအဲ့ဒါကိုသိမသိကြဘူးဆိုတဲ့အခါကျတော့ရဲကိုမခေါ်ရဲကြဘူး shelter တွေကိုမသွားရဲကြဘူးဒါပေမဲ့ကိုရရပိုင်ခွင့်အနေနဲ့ခေါ်ပြီးတော့ interpreter လို့ပြောလိုက်ရင်သူတို့ကဘာသာပြန်ခေါ်ရမှန်းသူတို့ကသိပါတယ်
ကောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOE ကအင်ကာနီမနက်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOE ကိုအကြံပြုစာရေးသားပေးပို့လို့တဲ့တည်တချင်းတောင်းကျင်ကြရတယ်ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ဟာမကြသေးခင်ကသွားခဲ့တဲ့သူ့ရဲ့အရှိအလေပိုင်းခီးစဉ်အတွင်း Saudi Arabia နိုင်ငံရဲ့လုံခြုံရေးဟာ American ပြည်ထောင်စုအတွက်ဦးစားပေးဖြစ်တယ်ဆိုတာရှင်းရှင်းလင်းလင်းပြသခဲ့ပါတယ်။လုံခြုံရေးအရာအန္တရာယ်ရှိတဲ့နိုင်ငံတွေထဲမှာ Iran နိုင်ငံဟာအဓိကပါ။အီရန်ဟာသူတို့ကိုပွားစစ်သွေးကြွတွေနဲ့အကြမ်းဖက်အုပ်စုတွေကိုပံ့ပိုးပေးနေပြီးဒေသတစ်ခုလုံးမတည်ငြိမ်မှုကိုဖြစ်ပေါ်စေပါရယ်။ဒါအပြင်ကမ္ဘာပေါ်မှာအကြမ်းဖက်ဝါဒကိုအကြီးအမားဆုံးအားပေးနေတဲ့နိုင်ငံလည်းဖြစ်တယ်လို့ Mr. Pompeo ကဆိုပါရယ်။ဒါကြောင့်လဲအီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်ကိုဘယ်တော့မှပိုင်ဆိုင်လို့မရအောင်အမေရိကန်ကတန်တိတ်ထန်ချမှတ်ဆောင်ရွက်သွားမှာဖြစ်တယ်လို့ပြောပါရယ်။ယမန်နိုင်ငံမှာဆိုရင်လဲအီရန်ဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်ပြီးဟူဒီအကြမ်းဖက်သဘုံတွေကိုလက်နက်ပစ္စည်းတွေငွေကြေးနဲ့စစ်တင်တန်းတွေကိုဆက်လက်ပြီးထောက်ပံ့ပေးနေပါဗျ။ ပင်လယ်ညီအတွင်းဖြတ်တန်းသွားနေတဲ့တင်မော်တွေကိုပြစ်မှတ်ထားပြီး sorry ပြည်သူတွေကိုချိန်ချောက်တဲ့အနေနဲ့ဟူသီတပုံတွေဟာ sorry အာရေဗျနိုင်ငံဘက်ကိုဆက်ပြီးတော့ missile ဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်နေပါတယ်။ sorry အာရေဗျနိုင်ငံကလိုအပ်နေတဲ့ကာကွယ်ရေးနဲ့သူ့နိုင်ငံရဲ့အနေဆက်တလျှောက်ကာကွယ်ပိုင်ခွင့်အတွက်အမေရိကန်ဘက်ကအကူအညီတွေဆက်ပြီးပေးနေပေမဲ့လည်းရေမင်းနိုင်ငံမှာရေရှည်တည်ငြိမ်ရေးတိုးတက်လာဖို့နိုင်ငံရေးအရာပဲအပြေရှားရမှာဖြစ်ပါတယ်။ရီမင်ရဲ့ပြည်ရင်းစစ်ကိုအဆုံးသတ်ဖို့နိုင်ငံရေးအရာတွေ့ဆုံအပြေရှားရေးတိုးတက်အောင်ကုလသမဂ္ဂအထူးကိုယ်စားလှယ်အသစ်ရဲ့ကြိုးပမ်းအားထုတ်မှုတွေကိုအမေရိကန်နဲ့ sorry နှစ်နိုင်ငံလုံးကထောက်ခံသဘောတူခဲ့ကြပါတယ်။နိုင်ငံရေးအရာရောလုံခြုံရေးအရာပါလစ်ဟာမှုတွေဟာပဋိပက္ခတွေကြောင့်ဖြစ်ပေါ်စေတာပါ။လူသားချင်းဆိုင်ရာအကြက်တဲဒုက္ခတွေကိုလည်းဖြစ်စေပါတယ်။ဒါ့အပြင်ရီမင်နိုင်ငံကပဋိပက္ခအခြေအနေကိုအာရေဗျကျွန်းဆွယ်မှာရှိတဲ့ Al-Qaeda နဲ့ IS စစ်သွေးကြွတွေကပါအမျက်ထုတ်ခဲ့ကြတာပါ။ဒီအဖွဲ့တွေလုံခြုံနေသမျှအမေရိကန်အမိမြေလုံခြုံရေးအန်ဒီယားရှိနေပါတယ်။ကမ္ဘာပေါ်မှာအကြမ်းဖက်ဝါဒနဲ့ဆွံ့ရောက်ဝါဒကိုတံပြန်နှိမ်နှင်းဖို့မွတ်စလင်အများစုရှိတဲ့နိုင်ငံတွေရဲ့ဥဆောင်မှုဟာအလွန်အရေးပါပါတယ်။အမေရိကန်အနေနဲ့2030ခုနှစ်အတွက်ဆော်ရီနိုင်ငံရဲ့ရည်မှန်းချက်ကိုအခိုင်အမာထောက်ခံတဲ့အပြင်မတူကွဲပြားမှုတွေကိုတီးခတ်မှုလေးစားမှုနဲ့စီးပွားရေးဖွံ့ဖြိုးမှုအပါအဝင်အမျိုးသမီးတွေရဲ့စွမ်းရည်မြင့်တင်တာစတဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်တွေကိုလည်းကြိုးစို့ထောက်ခံထားပါရဲ့ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်နာဖြစ်ပြီး VOA ရဲ့အားပေါ်မှောက်ကြောင်းထပ်မံပြီးတော့သောတာရှင်တွေကိုအတိပေးအပ်ပါရခင်ဗျာ။ VOA အမေရိကန်တန်ကနေအခုအင်္ဂါနေ့မနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOE မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုဆက်လက်နားဆင်နေကြရတာပါအခုတော့ကြားရှိတဲ့အချိန်မှသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
CIA American ဘဟုထောက်လိုင်း agency ရဲ့အကြီးကဲရာထူးအတွက်အတီးပြုတ်နိုင်ဖို့ဗုဒ္ဓဘူးနဲ့အထက်လွှတ်ကျော်ကျန်းနာပွဲမှာတိုင်ရင်နှစ်ရက်လိုမှာပဲလက်ရှိရာကြီးအကြီးကဲဖြစ်နေတာဝန်ယူနေတဲ့ Gina Haspel ဟာဒီရာထူးအတွက်အသင့်တော်ဆုံးအမျိုးသမီးဖြစ်နေသမရအင်ဗျူကပြောကြားလိုက်ပါတယ်အသက်61နှစ်အရွယ်ဝိုင်းရင်ထောက်လိုင်းဝန်ထမ်းဖြစ်သူ CIA ရဲ့ယာယီဒါရိုက်တာ Gina Haspel ကအကြမ်းဖက်သူတွေနဲ့ပတ်သက်ပြီးကျန်းနန်းစွာစစ်ဆေးမှုတွေမှာပါဝင်ပတ်သက်ခဲ့ဘူးတာအတွက်စိုးရိမ်ပြီးဒီရာလူအတွက်သူ့ကိုမရွေးချယ်ဖို့ပြောကြားခဲ့ပေမဲ့သမရထရမ့်ကဒီအတွက်စိတ်မပူဖို့အားပေးခဲ့တယ်လို့ထရမ့်အစိုးရအဖွဲ့အရာရှိတွေကပြောပါတယ်အီရန်ရဲ့နျူကလ িয়ার ဆင်ရသဘောတူညီချက်ကနေအမေရိကန်ခွဲထွက်မလားအီရန်ကိုအရေးယူပိတ်ဆို့မှုတွေပဲပြန်လုပ်မလားဆိုတဲ့ကိစ္စကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့အင်ကာနေမှာကြေညာမယ်လို့ပြောပါတယ်2015ခုနှစ်တုန်းကထုတ်ထားတဲ့အီရန်ဆင်ရနျူကလ িয়ার သဘောတူညီချက်ကိုသမ္မတထရန့်ကသဘောမကျကြောင်းမကြာခဏပြောကြားတတ်ပါတယ်ကချင်ပြည်နယ်ရင်းပြင်းထန်တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြတဲ့တောတောင်တွေကထောင်နဲ့ချီတဲ့ဒေသခံပြည်သူတွေတဲကတချို့ကိုကယ်ထုတ်နိုင်ခဲ့တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချက်ထိုင်းဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်။လော်လော်ဆင်မှာအလုံးစိတ်ပူးနေကြတဲ့ကာမိုင်းမန်ဝေဒေသမှာသူ့သဘောနဲ့သူနေခဲ့သူ၅ဦးမှာအပကျန်လူပေါင်း148ယောက်ကိုပြန်ပြီးခေါ်ယူနိုင်ခဲ့ကြောင်းနဲ့ကျန်ပိတ်မိသူတွေဘလောက်ရှိတဲ့စည်ရင်တိကျတိနိုင်ဖို့ကူညီဆောင်ရွက်ပေးတယ်နဲ့အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ရခိုင်ပြည်နယ်ကရွန်ဂျာဒုက္ခသည်တွေကိုတည်ဆောင်လာတဲ့လှေနှစီအင်ဒိုနီးရှားနိုင်ငံအနောက်ဖက်ဆွန်ကအာချေပြည်ကိုအနယ်ကိုမကြခင်ကပဲထပ်ပြီးရောက်လာတဲ့ဖြစ်ရဟာမြန်မာနိုင်ငံတွင်းကနေရွန်ဂျာတွေအုံနဲ့ချင်းနဲ့ထွက်ပြေးနေတာကိုပြတ်တာနေတဲ့တက်တေတစ်ခုတာရကတစ်ခုဖြစ်နေပါတယ
်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အတမ်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kit Holmes ဖြစ်ပါတယ်ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နေပါတယ်။ VOE ကိုနားဆင်နေကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာနဲ့မြန်မာပြည်ကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ဆက်မလို့ပါခင်ဗျာ
This program has come to you from the Voice of America, Washington.